Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်ဇွန်လ2ရက်တောက်ကြနေနေခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနက်ခင်းသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးပါပါနိုင်ငံပေါင်း195နိုင်ငံလက်မှတ်ရေးထိုးထားတဲ့ပါရီသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ American သမ္မတကအကြံပေးနေမှာကြီးညာလိုက်ပါတယ်သမ္မတ Trump အခုလိုနှုတ်ထွက်လိုက်တဲ့အပေါ်ဥရောပခေါင်းဆောင်တွေဘက်ကစိတ်ပျက်နေကြပါတယ်ဘင်္ဂလားပင်လယ်အော်မှာတိုက်ခတ်ခဲ့တဲ့ Myra Cyclone တန်းကြောင့်အ ਨੇ ဆုံးကလေးငယ် 1.3 သန်းအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်လို့ကုလသမဂ္ဂ UNICEF ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါ
ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းလူခွေရေးချိုးဖောက်မှုတွေကိုစုံစမ်းမဲ့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ
်။ On the video we understand we're aware of it. We understand that the government has announced an investigation into the incident. On the panel
မနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောသွားတာပါ။သတင်းအစီအစဉ်အပြီးမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်တိုင်းရင်းသားတွေပြည်ထောင်စုကခွဲမထွက်ရေးဆိုတာနဲ့ပတ်သက်လို့ပြပရောက်တိုင်းရင်းသားခေါင်းဆောင်ရဲ့အမြင်ကိုလည်းကြားဖို့ရှိပါတယ်။ဒါအဲ့ဒီနောက်မှာတော့ဒီထိုင်းနိုင်ငံကအလုတ်သမားရေးလှုပ်ရှားဆောင်ရွက်နေသူတအူးနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံနေရင်ပြန်ပို့ခံရမယ့်အခြေအနေအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မက်ဆုမြတ်မွန်တို့ကအရင်ဆုံးပြောပြမှာပါရှင
်။ American ပြည်ထောင်စုကအရင်သမရဟောင်း Barack Obama လက်ထက်ကလက်မှတ်ရေးထိုးခဲ့တဲ့ဥရုယာတီဆိုင်ရာပါရီသဘောတူညီချက်ထဲမှာမပါဝင်တော့ဘဲနှုတ်ထွက်မှာဖြစ်ကြောင်းသမ္မတ Donald Trump ကချက်သပြေးနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ American စီးပွားရေးလုပ်ငန်းရှင်တွေနဲ့အခွန်ထမ်းတွေအကျိုးရှိစေမဲ့သဘောတူညီမှုအသေးအောင်ညှိနှိုင်းမှုတွေလှုပ်ဆောင်မှုစူးစမ်းမယ်လို့ပြောပါတယ်။တရားမျှတမှုရှိတဲ့သဘောတူညီချက်ရအောင်ဆွေးနွေးဖို့တောင်းဆိုရင်းပါရီသဘောတူညီချက်ထက်ကအတိအကျလိုက်နာဖို့မလိုအပ်တဲ့အပိုင်းတွေကို American ပြည်ထောင်စုကချက်ချင်းရပ်ဆိုင်းမယ်လို့သမ္မတကြေညာချက်ထွက်ပေါ်လာခဲ့တာပါ။သမ္မတအင်ဖြူနှင်းစီဥယျာဉ်မှာသမ္မတကဒီသဘောတူညီချက်ကနေနှုတ်ထွက်မှာဖြစ်ကြောင်းပြောကြားရမှာဖိတ်ကြားထားတဲ့ဧည့်သည်တွေကတက်တက်ကြွကြွဩဘာပေးခဲ့ကြတာပါ။ပါရီသဘောတူညီချက်ဟာ American ပြည်ထောင်စုကိုပျက်စီးစေမဲ့သဘောတူညီချက်နမူနာပြက်ဖြစ်နေတာမို့ဒီကနေ့ကစပြီးဒီသဘောတူညီချက်ထက်ကမဖြစ်မနေလိုက်နိုင်ဘူးမလိုအပ်တဲ့အချက်အလက်ရပ်ဆိုင်းတော့မယ်လို့သမ္မတကပြောပါတယ်။သမ္မတဟောင်း Barack Obama ကတော့ပထမဆုံးကမ္ဘာလုံးဆိုင်ရာသဘောတူညီချက်တစ်ခုဖြစ်တဲ့အနာဂတ်ကလေးတွေကိုအကောက်အွယ်ပေးနိုင်မယ်ကာဗွန်ထုတ်လွှင့်မှုနဲ့အောင်လှုပ်ဆောင်မှုကနေအခုလိုနှုတ်ထွက်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးဝန်ထမ်းကြောင်းပြောကြားခဲ့ပါတယ်။ဒီလိုဆုံးဖြတ်လာရင်ပြောကြားဖို့ကြိုတင်ပြင်ဆင်ထားပုံရတဲ့ကြီးညာချက်ထဲမှာပါရီသဘောတူညီချက်ဟာကမ္ဘာနဲ့အမေရိကန်ဥဆောင်မှုတည်ငြိမ်အောင်မြင်မှုကိုပြတာနေတယ်လို့တခြားနိုင်ငံတွေအတွင်းမြန်မာလာစီဖို့အားပေးတဲ့အမေရိကန်ရဲ့ရဲရင်တဲ့ရည်မှန်းချက်ဖြစ်ကြောင်းနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုပြန်လည်ပြင်းပြဆွရင်ကဏ္ဍတွေမှာတိုးတက်အောင်လှုပ်ဆောင်လာစီမှာမို့မကြခင်နှစ်တွေအတွင်းမှာအမေရိကန်သမိုင်းမှာအလုတ်ကိုင်းခေါင်းတွေခိုင်ခိုင်မာမာဖန်တီးနိုင်မဲ့သဘောတူညီချက်တည်းဖြစ်တယ်လို့ပေါ်ပြထားတာပါဒီသဘောတူညီချက်ကိုနိုင်ငံပေါင်း195နိုင်ငံကလက်မှတ်ရေးထိုးထားပါတယ
်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆုံးဖြတ်လိုက်တဲ့အပေါ်ဥရောပခေါင်းဆောင်တွေကစိတ်ပျက်ကြောင်းတုံ့ပြန်နေကြပါတယ်ဒီကြေညာချက်ကအာရုံသွားစေတာထက်ထိတ်လန့်သွားစေတယ်လစ်လပ်သွားတဲ့ဥဆောင်နေရာမှာဥရောပနဲ့ကမ္ဘာတစ်ဝန်းကဆုံးဖြတ်ချက်ခိုင်မာတဲ့မိတ်ဆွေနိုင်ငံတွေကအစားထိုးဥဆောင်သွားဖို့အသင့်မယ်လို့ EU ဥရောပသမ္မတရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာကော်မရှင်နာမင်းကြီး Miguel Arias Cañete ကတုံ့ပြန်ခဲ့ပါတယ်ရှုံကြည်မှုဥဆောင်မှုနဲ့ဆိုင်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးဒီဆုံးဖြတ်ချက်ကြောင့်အမေရိကန်အပြင်ကမ္ဘာဂျိုကြီးထိခိုက်လိမ့်မယ်လို့ဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာယာနီကလည်းပြောကြားခဲ့ပါတယ်။ဥရောပပါလီမန်ရဲ့ Liberal အမတ်များအဖွဲ့ခေါင်းဆောင်ကတော့ပင်လယ်ရေမြင့်တက်လာမှုကြောင့်ဟာဝိုင်ယီကျွန်းအပေါ်တက်ရောက်နိုင်တဲ့အကြောင်းကို tweet လုပ်ပြီးတော့ Make America Small Again American အရွယ်ကျုံသွားအောင်လှုပ်ကြမယ်လို့ရှင်းသားခဲ့ပါတယ်။သမ္မတ Trump ရဲ့ Make America Great Again American ကိုကြီးကျယ်အောင်လုပ်မယ်ဆိုတဲ့ဆောင်ပုဒ်ကိုတည်ရောပြီးတော့ရေးခဲ့တာပါ။ပါရီသဘောတူစာချုပ်ကနေ Trump ထွက်လိုက်တဲ့အတွက် American ဟာရာသီဥတုပြောင်းလဲမှုတိုက်ဖြတ်တဲ့ခေါင်းဆောင်ကနေအရှုံးပေးသူအဖြစ်ပြောင်းသွားပြီလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေး Greenpeace အဖွဲ့ကတုံ့ပြန်ပါတယ်။ကမ္ဘာပေါ်မှာလေထုညဉ့်ဉန်းမှုဒုတိယအဆိုးဆုံးဖြစ်တဲ့အမေရိကန်ကစာချုပ်ကနေနှုတ်ထွက်တဲ့အတွက်ရာသီဥတုပြောင်းလဲမှုနှောင့်နှေးအောင်စ조사ဆောင်ရွက်မှုတွေပို့ပြီးတော့ခက်ခဲသွားလိမ့်မယ်လို့ဥရောပခေါင်းဆောင်တွေကမြင်နေကြပါတယ်ဒီကိစ္စကြောင့်အမေရိကန်နဲ့ဥရောပနိုင်ငံတွေကြားမှာမဟာမိတ်ဆက်ဆံရေးမှာလည်းနောက်ထပ် ဖူထစ်ဖြစ်လာနိုင်တယ်လို့ဥရောပနိုင်ငံကြီးဒေါ်တော်များများရဲ့အစိုးရတာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်
။ပါကစ္စတန်နိုင်ငံဟာဒေတာရင်းပဋိပက္ခတွေနဲ့ပတ်သက်ပြီးကြားနေဖို့2015မှာလွှတ်တော်ဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ကြားကနေစစ်တပ်အကြီးအကဲအောင်တယောက်ကိုအီရန်အာရဗ်စီးရဲမဟာမိတ်အဖွဲ့လို့သတ်မှတ်ကြတဲ့မကြသေးခင်ကရီယတ်မှာကျင်းပတဲ့အဖွဲ့ထိပ်တိစည်းဝေးကိုဘာကြောင့်ဆဲလွတ်ခဲ့တယ်ဆိုတာကိုဖြေရှင်းချက်ပေးဖို့ပါကစ္စတန်အထက်လွှတ်တော်ကလက်ရှိအစိုးရအဖွဲ့ကိုတောင်းဆိုလိုက်ပါတယ်။ဒီအဖွဲ့ကကျန်းဖက်ဝါဒကိုဆန့်ကျင်တာမဟုတ်ဘဲအီရန်ကိုဆန့်ကျင်နေတာထင်ရှားတယ်လို့အခုကိစ္စကိုတင်ပြခဲ့တဲ့အထက်လွှတ်တော်အမတ်ဖာတူလာဘာဘာကကြေညာပြင်းနဲ့လွှတ်တော်အစည်းအဝေးမှာပြောပါတယ်။ဒီထိပ်တိစည်းဝေးကိုပြီးခဲ့တဲ့လတုန်းကဆော်ဒီအာရေဗျကအင်ရှင်ဖြစ်နေကမကထာလုပ်ပြီးရီယက်မှာကျင်းပခဲ့တာဖြစ်ပြီးဒီစီဝေးကိုအမေရိကန်သမ္မတအပါအဝင်မွတ်စလင်နိုင်ငံပေါင်းဒါဇင်နဲ့ချီပြီးတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီစီဝေးကအကြမ်းဖက်ဝါဒဆိုင်ရာပြဿနာကိုဆွေးနွေးတာလို့ပြောပေမဲ့အဖွဲ့မိန်ကွန်းနဲ့အစီဝေးပြီးထုတ်ပြန်တဲ့ကြေညာချက်တွေမှာတော့အီရန်ကိုပြင်းပြင်းထန်ထန်ဆန့်ကျင်နေတာဖြစ်ပါတယ်။
အီရန်နိုင်ငံမော်ဆူးမြို့ရဲ့အစိတ်အပိုင်းတချို့ကိုထိမ့်ချုပ်ထားဆဲဖြစ်တဲ့ IS စစ်သွေးကြော်တွေကအီရန်တပ်တွေကိုနောက်ဆုံးစစ်ဆင်ဖို့ပြင်ဆင်ပုံရတဲ့အနေနဲ့မြို့ရဲ့အနောက်ဘက်မှာရှိတဲ့ Grand El Nuri ဗလီဂျီတဝိုက်ကလမ်းတွေကိုစတင်ပိတ်ဆို့နေပါတယ်။အဲ့ဒီ area တဝိုက်နေကြတဲ့ဒေသခံတွေရဲ့အပြောအရ IS စစ်သွေးကြော်တွေဟာဗလီဂျီနားကလမ်းတွေကိုပိတ်ဆို့နေပြီးတော့အဲ့ဒီနားမှာနေတဲ့မိသားစုတွေကိုထွက်ခွာသွားကြဖို့အမိန့်ပေးထားတယ်လို့ပြောပါတယ်။American တပ်တွေဦးဆောင်တဲ့ပူးပေါင်းတပ်တွေရဲ့ကူညီထောက်ပံ့မှုနဲ့ Iraq တပ်တွေကဒီ Mosul မြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့တိုက်နေတာမှာမြို့ဟောင်းဘက်အပါအဝင်မြို့ရဲ့7စတူယန်ကီလိုမီတာအကျယ်အဝန်းလောက်ကလွဲလို့ကျန်တဲ့နေရာတွေအလုံးကိုပြန်လည်ထိန်းချုပ်နိုင်ပြီဖြစ်ပါတယ်။ IS တွေဘက်ကစစ်ရှုံးနေတာနဲ့အတူစစ်သွေးကြွတွေဟာအရက်သားတွေကိုလူသားတိုင်းတွေတစ်ဖွဲ့အသုံးပြုနေတယ်လို့ထွက်ပြေးဖို့ကြိုးစားနေသူတွေကိုတပ်ပစ်နေတယ်လို့ဒီလူခွင့်ရေးအဖွဲ့တွေကပြောပါတယ် IS တို့ထိမ့်ချုပ်ထားတဲ့အပိုင်းမှာအရသာတသိန်းလောက်ပိတ်မိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင
် UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505ရုပ်ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VO American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြီးခဲ့တဲ့6ရက်အတွင်းဘင်္ဂလားပင်လယ်အော်ဒေသမှာတိုက်ခတ်ခဲ့တဲ့ Cyclone Mora ကြောင့်အနည်းဆုံးကလေးငယ်ပေါင်း 1.3 သန်းလောက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂ UNICEF ကသတိပေးလိုက်ပါတယ်မြန်မာဘင်္ဂလားဒေ့ရှ်နဲ့တရီလင်္ကာနိုင်ငံတွေမှာကလေးငယ်တွေဟာ Cyclone Mora ဒဏ်ရေကြီးမြေပြိုတဲ့ဒဏ်တွေကြောင့်နေရအိမ်မရှိဘဲဖြစ်နေပြီးသူတို့အတွက်တောက်သုံးရေသန့်အာဟာရနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအပြင်အကာအကွယ်ပေးဖို့ပါလိုအပ်နေတယ်လို့ UNICEF အရေးပေါ်အစီအစဉ်တွေရဲ့အကြီးအကဲ Manuel Fountain ကပြောပါတယ်အထူးသဖြင့်ငကိုကမှလူသားချင်းစာနာမှုအကူအညီအများကြီးလိုအပ်နေတဲ့ Bangladesh နိုင်ငံဘက်ကမကြခင်ကမှထွက်ပြေးလာတဲ့ Rohingya 9000ကျော်အတွက်အလွန်ဆိုးရိမ်ရကြောင်းလည်း UNICEF ကပြောပါတယ်မြန်မာနိုင်ငံဘက်မှာ Cyclone Mora ဝင်ရောက်ခဲ့တာကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေမှာရေကြီးမြေပြိုမှုတွေနဲ့ကျေးရွာအများပြားပျက်စီးခဲ့ရတယ်လို့စာတင်ကြောင်းတွေနေနေဆုံးခဲ့ရပြီး Bangladesh ဘက်မှာတော့ကန်ယူရန်ဒေတာနဲ့လူပေါင်း 1.8 သန်းလောက်ဟာမုံတိုင်းတန်ခံရပါတယ်တရီလင်္ကာနိုင်ငံမှာလည်းရုတ်ရက်ရေကြီးရေရှမ်းလာတဲ့မြေပြိုမှုဒဏ်ကိုလူပေါင်း6သိန်းကျော်ခံစားခဲ့ရပြီးလူပေါင်း 9,000 လောက်အိုးအိမ်ရွှေ့ပြောင်းခဲ့ရတာပါ UNICEF ကဘင်္ဂလားဒေ့ရှ်နဲ့တရီလင်္ကာနိုင်ငံတွေနဲ့အတူမြန်မာနိုင်ငံတွေကတဘာဝဘေးဒဏ်ခံရသူတွေအတွက်ကူညီကယ်ဆယ်ရေးတွေကိုတိုးမြှင့်ဆောင်ရွက်နေပြီးမြန်မာနိုင်ငံမှာတော့ရခိုင်နဲ့ချင်းပြည်နယ်တွေကပျက်စီးဆုံးရှုံးမှုတွေလိုအပ်ချက်တွေနဲ့ပတ်သက်တဲ့အချက်အလက်တွေရှာဖွေစုဆောင်းပေးတဲ့အပြင်ရေဒန့်ဆေးပြားတွေပလတ်စတစ်ပုံးတွေနဲ့တာပေါ်လင်ဆောက်တွေဖြန့်ဝေပေးတာနဲ့စာတင်တဲ့အစပိုင်းကလေးငယ်တွေယာယီစာတင်ချနိုင်ရေးအတွက်ပါပံ့ပိုးပေးနေတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ဘက်မှာစိန်ခမ်းဟိုတယ်ကြီးတွေဈေးဆိုင်တွေစားတောက်ဆိုင်တွေကာစီနိုနဲ့ဖျော်ဖြေရေးတွေရှိတဲ့ Resorts World မနီလာမှာတောက်ကြနေအစောပိုင်းတုန်းကတနက်သမားတယောက်ကဧည့်သည်တွေနဲ့ဟိုတယ်ဝန်ထမ်းတွေကိုတနက်နေ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီတနက်သမားကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေပါတယ်။ဒီပြစ်ခတ်မှုအတွင်းတဦးတယောက်မှထိခိုက်ခဲ့ခြင်းမရှိသလိုအကြမ်းဖက်ဝါဒကိုအခြေခံတဲ့တိုက်ခိုက်မှုလို့ပြောနိုင်စရာခိုင်လုံတဲ့အထောက်အထားမရှိဘူးလို့ရဲချုပ်ဗိုလ်ချုပ်ကြီး Ronald Delarosa ကဒေသခံ DZMM ရေဒီယိုအသံလွှင့်ဌာနကိုပြောကြားခဲ့ပါတယ်။တနက်သမားတယောက်တည်းကပြစ်ခတ်ခဲ့တာဖြစ်တဲ့အပြင်ပြစ်ခတ်နေတဲ့ဆိုတဲ့သတင်းတွေထွက်လာပြီးနှစ်နာရီကြာတဲ့အချိန်ထိအဲ့ဒီတနက်သမားကိုမမိသေးပါဘူး။ကာစီနိုလောင်းကစားရုံတွေမှာငွေကြေးအစားသုံးတဲ့တိုကင်များတွေကိုခိုးယူပြီးတော့ LED screen တွေကိုတနတ်နဲ့ပြစ်ခတ်ပရိဘောဂတွေကိုမီးရှို့ခဲ့တယ်လို့ရဲချုပ်ဒယ်လာရိုစာကပြောပါတယ်။မတင်ကားသူကိုဖမ်းမိနိုင်ဖို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကတတ်နိုင်ဆုံးစ조사နေကြတဲ့အကြောင်း Resorts World Manila လုပ်ငန်းလှည့်ပတ်ရေးဆိုင်ရာအကြီးအကဲ Steve Riley ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဧည့်သည်အားလုံးကိုဘေးကင်းလုံခြုံရာကိုပြောင်းရွှေ့ထားတယ်လို့လည်းပြောပါတယ်။ပြစ်ခတ်မှုအတွင်းသေဆုံးမှုရှိတယ်လို့ဆိုတဲ့သတင်းတွေကိုတော့သူကအတိမပြုပါဘူး။ကာစီနိုအစားအဦးတွေကဧည့်သည်တွေနဲ့ဝန်ထမ်းတွေကိုတနက်သမားပြစ်ခတ်မှုကြောင့်တော်တော်များများထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံသတင်းမီဒီယာတွေကတော့ပြောကြပါတယ်။လူမှုကွန်ရက်တွေပေါ်မှာတွေ့ရတဲ့ဗီဒီယိုတွေထဲမှာအစားအဦးကနေပြီးတော့မိဂုံးလုံးတွေလှိမ့်ထွက်လာတာကိုတွေ့နေရပါတယ်။အခင်းဖြစ်ရာမှာဒီလက်နက်ကင်အထူးရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးအဖွဲ့တွေကိုလည်းဖြန့်ချထားပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာစစ်တပ်နဲ့ IS စစ်သွေးကြွားနဲ့ဆက်နွယ်တဲ့လက်နက်ကိုင်စစ်သွေးကြွားတွေနဲ့ဒီစစ်ဆင်နေချိန်မှာပဲမနီလာမြို့တော်မှာအခုလိုမျိုးပြစ်ခတ်မှုဖြစ်ပွားခဲ့တာပါ
မြောက်ကိုရီးယားရဲ့ဒုံးကျည်အစီအစဉ်နဲ့ဆက်နွယ်မှုရှိမယ်လို့တန်ကြားရှိတဲ့ကုမ္ပဏီ၉ခုနဲ့လူပုဂ္ဂိုလ်၃ဦးတို့ပေါ်မှာချက်သပရင်းတွေကအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်လိုက်တယ်လို့ American ဘဏ္ဍာရေးဌာနကပြောပါတယ်။ရုရှားကုမ္ပဏီ၂ခုအပါအဝင်အခုလိုအရေးယူလိုက်တဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေဟာ American နိုင်ငံသားတွေနဲ့စီးပွားရေးလက်ခွင့်မရှိတယ်လို့ American ပြည်တော်စုရက်ကသူတို့ရဲ့ပိုင်ဆိုင်မှုတွေအလုံးကိုပါထိန်းချုပ်ထားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြောက်ကိုရီးယားကပက်တင်တပ်ဒုံးကျည်၂ဆင်းပြစ်လွတ်ဆန်းသက်ခဲ့တဲ့နောက်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုတားဆီးဖို့စ조사နေတဲ့ American ကအခုလိုအရေးယူတာပါ။ချက်သပရင်းနဲ့ထုတ်ပန်တဲ့ပြန်တဲ့အရေးယူမှုခန့်တဲ့ကုမ္ပဏီတွေထဲမှာရုရှားပိုင် Artis Peren LLC နဲ့ Independent Petroleum ကုမ္ပဏီတွေပါဝင်ပြီးသူတို့ဟာမြောက်ကိုရီးယားကိုရင်းနှီးတဲ့ဒုံးကျည်တွေအတွက်လိုအပ်တဲ့ပစ္စည်းတွေပေးခဲ့တာမို့အမည်မဲဆင်းသွင်းခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားမတည်ငြိမ်အောင်လှုပ်ဆောင်နေမှုတွေကိုတုံ့ပြန်နိုင်ဖို့ American ဘဏ္ဍာရေးဝန်ကြီးဌာနကမဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်နေကြောင်းနဲ့မဟာမိတ်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားကိုငွေကြေးပံ့ပိုးနေတဲ့အရင်းမြစ်တွေဖျက်တောက်နိုင်အောင်ဂျန်လူလှုပ်ဆောင်ပေးဖို့လည်းပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲအာရှပစိဖိတ်ဒေတာတစ်ချောက်တိရုပ်နဲ့အဝစာလွှမ်းမိုးမှုကြီးထွားလာတာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုအတန်ကိုဖြေလျှော့နိုင်မှုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပစိဖိတ်သမုဒ္ဒရာဒေတာထလွှားနိုင်ငံတွေကိုတွားရောက်နေပါတယ
်ဒေါက်ကမြတ်တဲ့မဆုမြတ်မုံတို့ကတောက်ကြနေနေတဲ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတွေကိုဆက်လက်ပြောပြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွေရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုကုလသမဂ္ဂအတွေ့အမှုချုပ်ကတောင်းဆိုတိုက်တွန်းလိုက်ပါတယ်။အကြောင်းဆိုကိုဆက်ပြီးတော့နားဆင်ပါရှင်။နိုင်ငံတကာလူ့ခွင့်ရေးကျွမ်းကျင်သူ၃ဦးနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့သဘောမတူကြောင်းနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မြန်မာအစိုးရကထပ်မံပြောကြားလိုက်တဲ့အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရစတီဖင်ဒူဂျရစ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ
် On the panel I think
ဘူအဖင်ပြောရမယ်ဆိုရင်ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံအလုံးကိုကျွန်တော်တိုက်တွန်းပါတယ်
ဒါပြင်မကြသေးခင်ရပိုင်းအတွင်းလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့မြန်မာစစ်တပ်ကအရက်ဝတ်၄ခုကိုရိုက်နှက်နေတဲ့ဗီဒီယိုဖိုင်နဲ့ပတ်သက်လို့လေနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတို့ကအပြင်းထန်ဝေဖန်ခဲ့တဲ့အပေါ်မှာကုလသမဂ္ဂအနေနဲ့သတိပြုမိကြောင်းနဲ့ဒီအဖြစ်အပျက်ကိုမြန်မာအစိုးရကစုံစမ်းစစ်ဆေးပြီးအရေးယူသွားမယ်လို့သူတို့သိထားကြောင်းစတီဖင်ဒူဂျရစ်ကပြောဆိုခဲ့ပါတယ်မြန်မာအစိုးရဘက်ကမတ်လ24ရက်နေ့ကထုတ်ပြန်ထားတဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အခြေအနေဟာထိလေရှလွယ်ပြီးလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့ဖွဲ့စည်းစီလွတ်တာဟာပြဿနာဖြေရှင်းဖို့အထောက်အကူပြုမှာမဟုတ်တဲ့အပြင်ပြဿနာကိုပိုးပြီးကြီးထွားစေကြောင်းဒါကြောင့်နိုင်ငံတကာအချက်လက်ရှာဖွေဖော်ထုတ်ရေးအဖွဲ့စီလွတ်တာကိုလက်မခံကြောင်းဖော်ပြထားပါတယ်ဒါပေမဲ့လည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုရင်မြန်မာဆိုရအတွက်ပိုးပြီးအကျိုးရှိစေတယ်လို့မြင်ကြောင်းနယူးယောက်အခြေစိုက် HRW ခေါ်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် The Burmese government claims that a lot of these allegations are
မြန်မာအစိုးရအခိုင်အမာပြောဆိုနေတာကစွပ်စွဲချက်အတော်များများဟာမဟုတ်မမှန်တွေအတုအယောင်တွေသာဖြစ်တယ်ဆိုရင်ဖြစ်ရမှန်တွေသိရအောင်သူတို့ကိုလိုက်ပြီးပြပါတကယ်လို့သူတို့ဘက်ကမှန်တယ်ဆိုရင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစည်းအဝေးခန်းဆောင်မှာအဲ့ဒီအချက်တွေကိုဖော်ပြခံရမှာဖြစ်ပါတယ်
။မြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့မရှိပေမဲ့လည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့အနေနဲ့အခြားနည်းလမ်းတွေနဲ့အဖြစ်အပျက်အကြောင်းအရာတွေကိုရရှိနိုင်ကြောင်း Brett Adams ကအခုလိုဆက်ပြောပါတယ
်။ There are thousands of people in Bangladesh who witnessed
Bangladesh ဘက်ကိုထွက်ပြေးလာတဲ့လူတွေထောင်ထဲချီရှိနေပါတယ်။သူတို့တွေဟာမျက်မြင်သက်သေတွေဖြစ်သလိုကိုယ်တိုင်လည်းနှိမ့်ဆက်ခံရသူတွေဖြစ်ပါတယ်။နောက်ပြီးမြန်မာနိုင်ငံတွင်းမှာရှိနေတဲ့လူတွေကလည်း ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုတယ်လီဖုန်း၊အင်တာနက်၊ Skype စတဲ့ဆက်သွယ်ရေးနည်းလမ်းတွေနဲ့ပြောဆိုနိုင်ပါတယ
်။ရခိုင်ပြည်နယ်အတွက်ကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့အဖွဲ့မှာအိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒရာဂျိုက်ဆင်းကဥဆောင်မှာဖြစ်ပြီးသီရိလင်္ကာနိုင်ငံကလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဟောင်းရာဒီဂါကုမရာစွာမီနဲ့ဩစတြေးလျနိုင်ငံကနိုင်ငံတကာလူခွင့်ရေးဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ္စတိုဖာဒိုမီနစ်စီရိုတီတို့လည်းအဖွဲ့ဝင်တွေဖြစ်မေလ30ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင့်ဒီရေမြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။တိုင်းရင်းသားတွေကိုပြည်ထောင်စုကြီးတဲ့ကခွဲမထွက်စေချင်ဘူးဆိုရင်ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်နဲ့တန်းတူခန်းစားခွင့်စတဲ့အာမခံချက်တွေပါတဲ့ Federal အခြေခံတွေကိုတိစောက်ပေးဖို့လိုကြောင်းပြည်ပအခြေစိုက်တိုင်းရင်းသားခေါင်းဆောင်တဦးကပြောပါတယ်။မကြသေးခင်ကကျင်းပပြီးစီးသွားတဲ့ဒုတိယအကြိမ်21ရာစုပင်လုံညီလာခံမှာဘသူမှနိုင်ငံတော်ကနေဘယ်တော့ခါမှခွဲမထွက်ရဆိုတဲ့အချက်ထည့်သွင်းထားတဲ့အပေါ်တုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံရဲ့ရေရှည်အနာခက်ကိုထည့်စဉ်းစားပြီးခွဲမထွက်ရဆိုတဲ့ကိစ္စကိုစိတ်ရှည်ရှည်နဲ့ဆွေးနွေးဖို့လိုတယ်လို့လည်းနိုင်ငံရေးလေ့လာသူတဦးကသုံးသပ်ပါတယ်။ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်။မေလ24ရက်ကနေ29ရက်နေ့ထိကျင်းပပြီးစီးသွားတဲ့21ရာစုပင်လုံညီလာခံရဲ့နိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးချက်တဲ့မှာနိုင်ငံတော်ဤနည်းမြေအပိုင်းခြားဟူသမျှသည်နိုင်ငံတော်မှမိသည့်အခါမှခွဲမထွက်ရဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားတာပါဗြိတိသျှကိုလိုနီလက်အောက်1948ခုဖေဖော်ဝါရီလ12ရက်မှာချုပ်ဆိုတဲ့ပင်လုံစာချုပ်ထဲမှာတော့လွတ်လပ်ရေးရပြီလို့ဖက်ဒရယ်ပြည်ထောင်စုကိုတီထောင်ပြီး10နှစ်အကြာမှာတိုင်းရင်းသားတွေအနေနဲ့ခွဲထွက်လို့ကခွဲထွက်နိုင်တယ်ဆိုတဲ့အချက်ပါရှိခဲ့ပါတယ်အကယ်၍တိုင်းရင်းသားတွေကိုပြည်ထောင်စုကြီးတဲ့ကခွဲမထွက်စေချင်ဘူးဆိုရင်ကိုယ်ပိုင်အုပ်ချုပ်ခွင့်ပြဋ္ဌာန်းခွင့်နဲ့တန်းတူခန်းစားခွင့်စတဲ့အာမခံချက်တွေရှိဖို့လိုကြောင်းအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကမခွဲထွက်စေချင်ရင်မခွဲထွက်အောင်လုပ်ပေးပါတကယ်လို့ကျွန်တော်ရှမ်းပြည်ဟာကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဟာလားညီတူညီမျှဆန်စားခွင့်အဲ့ဒါတွေရှိမယ်ဆိုရင်မထွက်ဘူးကျွန်တော်တို့ကအတူတူနေတာဘိုးချိုက်တယ်ဘိုးပြီးမှကောင်းတယ်ပြည်ထောင်စုဆိုတာပိုပြီးအားရှိတယ်ဆိုတော့ဖက်ဒရယ်အစိုးရဖက်ဒရယ်ပြည်ထောင်စုဖြစ်အောင်လုပ်ပေးမယ်ဖက်ဒရယ်ပြည်ထောင်စုဖြစ်တယ်ဆိုရင်ကျွန်တော်တို့ရှမ်းနေလည်းမထွက်ပါဘူး
တိုင်းသားတွေဘယ်တော့အခါမှခွဲမထွက်ရဆိုတဲ့အချက်ကိုလိုအပ်ချက်အရထည့်သွင်းဖို့အစိုးရဘက်ကဆုံးဖြတ်ခဲ့ပုံရတယ်လို့နိုင်ငံရေးလေလာသုံးသပ်သူအမေရိကန်အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေကမြင်ပါတယ
်အစိုးရကဒီအချက်ကိုထဲပို့လို့လေလို့ဟိုခိုင်ခိုင်မာမာမြင်လို့ထဲတယ်လို့ကျွန်တော်ယူဆပါတယ်တကယ်လဲခွတ်ထွက်လို့တဲ့အဖွဲ့အစည်းတွေကတော့သဘောတော့ကျမှာမဟုတ်ဘူးဒါပေမဲ့ခွတ်ထွက်တယ်လို့ဟိုရှိပြီးသားနေပြီးတော့လွတ်လပ်ရေးရကျင်နေဆိုတဲ့ဟာတွေကတော့ဟိုတိုင်းသူပြည်သားတယောက်နေနေကတော့ဟိုကျွန်တော်တို့ကမလိုလားဘူးခင်ဗျဟိုအစိုးရကလည်းပြည်သူလူထုအတင်နဲ့အစိုးရဆိုတော့ပြည်သူလူထုအတန်နော်တိုင်းလားအပါဝင်တန်းတားလို့မဟုတ်တဲ့ဖွဲ့ဒီလူတွေရဲ့အမြင်ကိုလည်းချုပ်ပြီးတော့မြင်တဲ့ဘက်ကနေဆိုတာယက်တီတယ်လို့ကျွန်တော်မြင်ပါတယ်
။1948ခုပင်လုံသဘောတူညီချက်ပါခွဲထွက်နိုင်တယ်ဆိုတဲ့အချက်ကိုအစိုးရကအဆုံးသတ်ချင်ပုံရတယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်။1948ခုနှစ်ကသဘောတူခဲ့တဲ့ပြီးထောင်စုနဲ့ပေါင်းပြီး10နှစ်နောက်ပိုင်းဆိုလို့ရှိရင်ပြီးထောင်စုနဲ့မနေချင်ရင်ခွဲထွက်လို့ရတယ်ဆိုတဲ့သဘောတူညီချက်ရှိတယ်ဒီဟာလေးကိုရှိနေတဲ့မြတ်ကာလပတ်လုံးတိုင်းရင်းသားတွေကအချိန်မရွေးနေဒီစကားပြောပြီးတော့ကျွန်တော်ခွဲထွက်တော့မယ်အဲ့လိုပြောလာမှဆုံးလို့နောက်ထပ်တစ်ခါဒီကိစ္စကိုထပ်မပေါ်လာအောင်ဆိုပြီးတော့တင်27ရာစုပင်လုံးအောက်မှာတို့ကအဲ့ဒါကိုထည့်ပြီးတော့မှမိတိခါမြခွဲထွက်ပိုင်ခွင့်မရှိရဆိုတဲ့ဟာကိုထည့်လိုက်လို့ရှိရင်နောက်လည်းပြောလို့မရတော့ဘူးအဲ့ဒါကိုတို့ကဖြစ်စေချင်တယ်လို့ကျွန်တော်ထင်တယ
်27ရာစုပင်လုံးညီလာခံမှာပြည်နယ်နဲ့တိုင်းတွေအတွက်ကိုပိုင်ဖွဲ့စည်းပုံရေးဆွဲခွင့်တွေရလာမှာဖြစ်တာကြောင့်နိုင်ငံရဲ့ရေးရှည်အကျိုးစီးပွားအတွက်ခွဲမထွက်ရေးဆိုတဲ့အငင်းပွားမှုတွေကိုစိတ်ရှိရှိနဲ့ဆွေးနွေးနိုင်ဖို့လိုတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါရစေ။
2019ခုနှစ်ဒုတိယပင်လုံးဒီအခင်းချင်းကနေပြီးတော့ဟာလာပြည်နယ်ဖွဲ့စည်းပုံပြည်နယ်ခံစားခွင့်စတဲ့အခွင့်အရေးတွေကိုတွားကြလိမ့်မယ်။အဲ့လိုဖက်ဒရယ်ပုံစံနဲ့လုပ်ထားတဲ့နိုင်ငံတွေဥပမာအိန္ဒိယနိုင်ငံလိုမျိုးပေါ့နော်ကြည့်လို့ရှိရင် အရင်တုန်းကသဘောတူညီပြီးသားတွေအဲ့ဒီလိုသဘောတူပြီးသားတောင်မှတိုင်းပြည်တစ်ခုလုံးနဲ့ပတ်သက်တဲ့လုံခြုံရေးစီးပွားရေးစတဲ့အရာတွေမှာအခါအားလျက်စွာကျွန်တော်တို့ပြောင်းကြရတယ်။တိုင်းပြည်အနာဂတ်နဲ့ပြည်တော်စုအနာဂတ်ကြည့်လို့ရှင်ဟောသိပြီးတော့တင်းကျပ်တဲ့စဉ်းစားမှုတွေဟလာတင်ချဆန်တဲ့ formula တွေပုံစံနဲ့ကျွန်တော်တို့မရဘဲနဲ့ဟိုနိုင်ငံရေးနည်းနဲ့ဆက်လက်ပြီးတော့ဆွေးနွေးကြရလေဦးမယ်လို့မြင်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကျင်းပပြည်သူသွားတဲ့21ရာစုပင်လုံးကြီးလာကမ်းမှာ UNFC ကညီညွတ်သောတိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်၅ဖွဲ့မတက်ရောက်ခဲ့ပါဘူး။ UWSA ဝအဖွဲ့ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်ခွန်အဖွဲ့ကိုယ်စားလှယ်တွေကတော့အထူးပိတ်ကြားသူတွေအဖြစ်တက်ရောက်ခဲ့ပေမဲ့ NCA အပြည့်ရလမ်းကြောင်းတိုင်းမဟုတ်တဲ့ချင်းကပ်မှုမျိုးနဲ့ညဉ့်ဉန်းဖြစ်စဉ်မှာပါဝင်လို့ကြောင်းစာတမ်းတစ်စောင်ကိုဒေါ်ဆန်းစုကြည်တန်းပေးအပ်ခဲ့ပြီးရှေ့ဆက်လှုပ်ဆောင်မဲ့ညဉ့်ဉန်းဖြစ်စဉ်အဆင်ပြေနိုင်ပါမလားလို့တချို့ကစိုးရိမ်နေကြကြောင်းပါခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါ။အခုတော့ထိုင်းနိုင်ငံကရွှေပြောင်းအလုသမားရေးဆောင်ရွက်နေတဲ့သူတဦးအကြောင်းကိုပြောပြမှာပါရှင်။ထိုင်းနိုင်ငံဒီရွှေပြောင်းအလုသမားရေးလှုပ်ရှားဆောင်ရွက်နေတဲ့ AAC မဟာမိတ်အဖွဲ့ကတာဝန်ရှိသူလည်းဖြစ်Thai NGO တခုဖြစ်တဲ့ Red Time Foundation ရဲ့ဝန်ထမ်းဖြစ်တဲ့ကိုရဲမင်းကိုထိုင်းနိုင်ငံအတွင်းအလုပ်လုပ်ခွင့်အထောက်အထားပြန်အပ်ဖို့သက်ဆိုင်ရာအာဏာပိုင်တွေကအကြောင်းကြားလာပါတယ်။ဘာကြောင့်မလဲအကျိုးဆက်တွေဘာတွေဖြစ်လာနိုင်တယ်လဲ VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံမှာရှေ့ပြောင်းအလုပ်သမားရေးဆောင်ရွက်မှုတွေနဲ့နာမည်ရလာတဲ့ AAC မဟာမိတ်အဖွဲ့ရဲ့တာဝန်ခံတဦးဖြစ်တဲ့ကိုရဲမင်းကိုဇွန်လ1ရက်နေ့ကထိုင်းအလုပ်သမားဝန်ကြီးဌာနလက်အောက်မှာရှိတဲ့အလုတ်ကန်ရှာဖွေခန့်နိုင်ရုံကနေအလုတ်လုတ်ခွင့်အထောက်အထားတွေကိုပြန်လာအပ်ဖို့အတွက်အသိပေးစာကိုပေးပို့လာတာဖြစ်ကြောင်းကိုရဲမင်းကပြောပြပါတယ်
။အဲဒီညသာကကျွန်တော်အခုလက်ရှိလုပ်နေတဲ့ Rotary Foundation ကျွန်တော်ရဲ့ NGO ဖွဲ့စည်းပေါ့နော်။အဲဒီ Rotary Foundation ကိုဒီထိုင်းနိုင်ငံအစိုးရရဲ့ဂလုံတစိမ့်နဲ့တရားဝင်ကျွန်တော်စာပို့လာတာ။စာကတော့ဒီနေ့ပဲရောက်တယ်။တဟာငံလို့ခေါ်တဲ့ကျွန်တော်တို့မြန်မာလိုပြန်လာရင်အလုတ်ကန်ရှာဖွေခန့်ထားရေးရုံကပို့လာ။အဲစာတွေကတော့ကျွန်တော်22ရက်နေ့ကဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့ထိုင်းဆိုရအာဏာပိုင်စစ်ဆေးတာတွေကိုကောင်းမွန်စွာလက်ခံခြင်းမရှိဘူးအဲ့ဒီအတွက်ကျွန်တော်ထိုင်းဆိုရရဲ့အဲလူ့သမားဥပဒေပုံမတွေကကျွန်တော်ကိုဝဘမစ်တီဗီဇာနဲ့သက်ဆိုင်တဲ့ဟာတွေအားလုံးကိုကျွန်တော်ကိုဒီချောရဲနေမှာလာပို့ပါဆိုတာမျိုးပြောတာပေါ့အဲ့ဒါပို့မှာတော့ကျွန်တော်ရက်တိကိုခတ်ပြီးပေါ့မှာတကယ်လို့ဒါကျွန်တော်မလာခဲ့ဘူးဆိုရင်အဲကျွန်တော်ကိုတန်ငွေ1000နဲ့တခြားပြစ်ဒဏ်နေပေါ့နော်ကျွန်တော်ကိုပြီးမယ်ပေါ့နော်ဒီဆာရဲစာရန်တွေကိုကျွန်တော်ပြန်သိမ်းပြစ်မယ်ပေါ့အားလုံ
းပြီးခဲ့တဲ့မေလ22ရက်နေ့ကလောအကနှင်နာမှုတွေရဖို့အတွက်စ조사ခဲ့တဲ့လုတ်သမား20ကျော်ကိုလုတ်သမားကာကွယ်ရုံးကိုတွားပို့ချိန်မှာပြဿနာတက်ခဲ့တာဖြစ်ပြီး AAC မဟာမိတ်အဖွဲ့ကစေတနာဝန်ထမ်းတို့ထိတ်သိမ်းခံရတာကိုအကြောင်းပြုပြီးအခုလိုမျိုးသူ့ရဲ့အလုပ်လုပ်ခွင့်အထောက်အထားတွေပြန်အပ်ဖို့ဖြစ်လာတာလို့လည်းဆိုပါတယ်
ဒီပြဿနာကလည်းကျွန်တော်အလုပ်သမားတွေကိုကူညီရင်းနဲ့အဲဒီအလုပ်သမားအယောက်20ကျော်လှုပ်အားကမရတာကိုကျွန်တော်စဝါတီကန်ရုံးကိုလိုက်ပို့ရင်းနဲ့ဖြစ်သွားတဲ့ပြဿနာဆိုတော့တကယ်လို့ဒါသူတို့ကလုံအောင်ကျွန်တော်ဘဝမင်းကိုတင်းလိုက်မယ်ဆိုရင်ကျွန်တော်ထိုင်းမှာနေထိုင်မယ်ခတ်သွားပါပြီကျွန်တော်ဒီထိုင်းအောင်အလုပ်သမားတွေကိုကူညီဖို့ဆိုတာကျွန်တော်တို့တော်တော်ခက်ခဲဖြစ်သွားတဲ့နေသားပါ
ထိုင်းနိုင်ငံတွင်လူကုန်ကူးမှုတပ်ဖြည့်ရေးလုပ်ငန်းတွေကိုအတူတွဲလုပ်ခဲ့တဲ့ထိုင်းအထူးစုံစမ်းစစ်ဆေးရေးဌာနမြန်မာတန်ယုံနဲ့အလုသမားရေးလှုပ်ဆောင်နေတဲ့ထိုင်း NGO အဖွဲ့တွေကတော့သူ့ရဲ့အလုပ်လုပ်ခွင့်လက်မှတ်ပြန်အပ်ခံရမယ့်အရေးကိစ္စတွေအတွက်အကူအညီပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကိုရဲမင်းကဆိုပါတယ်။ကိုရဲမင်းဟာထိုင်းနိုင်ငံကိုရောက်ရှိခဲ့တာဟာ14နှစ်ခန့်ရှိပြီးစေတနာဝန်ထမ်းအဖြစ်အလုသမားရေးလှုပ်ဆောင်နေတာဟာ10နှစ်ခန့်ရှိပြီဖြစ်တယ်လို့ဆိုပါတယ်။ AAC မဟာမိတ်အဖွဲ့ကိုတည်ထောင်ခဲ့တဲ့3နှစ်တာကာလအတွင်းမှာအလုသမားတွေကိုအကူအညီပေးခဲ့နိုင်တာတွေကိုလည်းအခုလိုပြောပြပါတယ်။
မြန်မာတိုင်းဘက်ကတော့ကျွန်တော်တို့သတင်းပို့ထားတယ်ကျွန်တော်ဟိုမနေ့ကတော့တော်လူကြီးတွေနဲ့မြန်မာတိုင်းကလူကြီးတွေနဲ့တွေ့ဖို့ကျွန်တော်စီစဉ်ထားပါတယ်အခုဆိုရင်ကျွန်တော်တို့ AC ကနေပြီးတော့ကျွန်တော်တို့အလုပ်သမားတွေတို့ကကျွန်တော်တို့ဒီညနာကြီးဆိုရင်ပေါ့နော်ဒီ၃နှစ်တာကာလအတွင်းအားလုံးပေါ့နော်ဒီခြေပြက်လက်ပြက်တွေရောဒီအုပ်စုလိုက်ရောချင်းရတာတွေရောအားလုံးပေါင်းလိုက်မယ်ဆိုရင်ကျွန်တော်ညနာကြီးပသိန်း100ကျော်လောက်ရှိပါတယ်ခင်ဗျအားလုံးပြီးတော့ကုညီခဲ့တဲ့အလုပ်သမားကတော့ MOU အလုပ်သမားအုပ်စုလိုက်အလုပ်သမားတွေအပါအဝင်အလုပ်သမားပေါင်း2000ကျော်လောက်ရှိပါတယ်ခင်ဗျ
AC မဟာမိတ်အဖွဲ့ဟာထိုင်းရောက်ရှေ့ပြောင်းလို့သမားတွေကိုကုညီပေးခဲ့တာတွေကြောင့်တောင်းတဲ့ချီရှိတဲ့အလုပ်သမားတွေရဲ့ထောက်ခံမှုကိုရရှိထားတဲ့အဖွဲ့လည်းဖြစ်ပါတယ
်ဒါကတော့မအေးမှာပြောပြသွားတာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုဆက်ပြီးတော့ထုတ်လွှင့်ပါပါဥရောပနဲ့စီးပွားဆက်ဆံရေးတိုးတက်ဖို့တရုတ်ခေါင်းဆောင်တွေစ조사နေကြချိန်မှာပဲတရုတ်နိုင်ငံထဲမှာစီးပွားရေးလုပ်နေတဲ့ဥရောပကုမ္ပဏီတွေကတော့ကန့်သတ်ချက်တွေဆက်ပြီးရှိနေတဲ့အပေါ်စိုးရိမ်နေကြပါတယ်။တရုတ်ကစီးပွားရေးဆိုင်ရာစီးမြင့်တွေကို short port ပေးထားတယ်လို့ပြောပေမဲ့လက်တွေမှာတော့ကန့်သတ်ချက်တွေကရှိနေသေးတယ်လို့ကုမ္ပဏီတွေကပြောကြပါတယ်။အလားတူတရုတ်ကလည်းဥရောပမှာလာရောက်ရင်းနှီးနေကြတဲ့တရုတ်စီးပွားရေးလုပ်ငန်းတွေပေါ်မျှမျှတက်တာဆက်ဆံဖို့ပြောပါတယ်။ VOA သတင်းတော့ Cyber Descubert ဘေဂျင်းမြို့တော်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြမှာပါရှင်။
တရုတ်နဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ဖို့အရေးကြီးတယ်လို့ဂျမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကပါလင်မြို့မှာကြာတာရင်းတွေကလုပ်တဲ့ဂျာမန်တရုတ်ဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။တရုတ်ဝန်ကြီးချုပ်လီကဲချင်းကလည်းလွတ်လပ်စွာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံ့မှုတွေတိုးမြင့်ဖို့အတွက်ပူးပေါင်းစ조사ဖို့ဂျမနီရောက်နေစဉ်မှာတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာလာရောက်ယင်းနှိမ့်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေကတော့ခွဲခြားစည်းကမ်းသတ်မှတ်ချက်တွေနဲ့တရုတ်စီးပွားရေးတိုးတက်မှုအလားအလာသိမ့်မကောင်းတဲ့အပေါ်မှာစိုးရိမ်နေလို့ဗုဒ္ဓဟူးနေတော့ကပဲပြောကြားလိုက်ကြပါတယ်။တရုတ်မှာလုပ်ကိုင်နေတဲ့ဥရောပစီးပွားရေးလုပ်ငန်းတွေအနေနဲ့စီးပွားရေးအပေါ်ဘလောက်ယုံကြည်စိတ်ချမှုရှိတယ်လဲဆိုတာကိုဥရောပကုန်သည်ကြီးများအသင်းကစစ်တမ်းကောက်ခဲ့တာပါ။အဲဒီမှာအသင်းဝင်ကုမ္ပဏီ60ရာခိုင်နှုန်းကျော်ကတရုတ်ရဲ့စီးပွားရေးတိုးတက်နှုန်းနှေးကွေးနေတဲ့အပေါ်မှာနံပါတ်1စိုးရိမ်နေလို့ပြောကြားပါတယ်။နိုင်ငံခြားကုမ္ပဏီတွေအပေါ်ပိုပြီးတင်းကျပ်တဲ့စည်းကမ်းချက်တွေထားခွဲခြားဆက်ဆံနေတဲ့အပေါ်မှာလဲစိုးရိမ်နေလို့ဥရောပကုန်သည်ကြီးများအသင်းဝင်တော်တော်များများကပြောကြပါတယ်။အထူးသဖြင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဌာနတွေဟာတရုတ်လုပ်ငန်းတွေထက်နိုင်ငံခြားလုပ်ငန်းတွေအပေါ်မှာပိုပြီးတင်းကျပ်တဲ့စည်းကမ်းသတ်မှတ်ချက်တွေထားနေတယ်လို့ပြောပါတယ်။ဥရောပမှာလာရောက်ရင်းနှီးနေတဲ့တရုတ်စီးပွားရေးလုပ်ငန်းတွေအပေါ်အလားတူတင်းကျပ်တဲ့စည်းကမ်းချက်တွေထားဖို့တောင်းဆိုမှုတွေလည်းရှိနေပါတယ်။တရုတ်ကုမ္ပဏီတွေအပေါ်အသေးအချာစက်မှတ်ဖို့နဲ့မမှန်မကန်လုပ်နေတယ်လို့တန်တရားရှိတဲ့လုပ်ငန်းတွေကိုအရေးယူနိုင်ဖို့ဥပဒေတွေပြဋ္ဌာန်းပေးပါလို့ဥရောပနိုင်ငံတချို့က EU ဥရောပသမဂ္ဂကိုတောင်းဆိုနေကြတာပါ။ဒါနဲ့ပတ်သက်လို့ဥရောပကုန်သည်ကြီးများအသင်းဥက္ကဋ္ဌမက်ခါဘွန်ကအခုလိုရှင်းပြပါတယ
်။ The discussion in itself shows that there is a lot of frustration in Europe on the lack of reciprocity.
ဥပဒေပြဋ္ဌာန်းပေးဖို့ဆွေးနွေးမှုတွေကိုကြည့်ခြင်းအပြင်အပြန်အလှန်မရှိတဲ့အပေါ်မှာဥရောပဘက်ကအတော်လေးစိတ်အနှောင့်အယှက်ဖြစ်နေကြတော့သိနိုင်ပါတယ်။တရုတ်မှာသွားပြီးရင်းနှီးမြှုပ်နှံရင်ဖြောင်းဖြောင်းဖြူဖြူဖြစ်မှာမဟုတ်ဘူးဆိုတာကိုသိရတဲ့ကျွန်တော်တို့ကရှုံရှုံနိုင်နိုင်စွန့်စားခဲ့တာပါ
။အခုလိုအခြေအနေတွေရှိနေပေမဲ့တရုတ်ဟာဈေးကွက်ဖွင့်စီးပွားရေးကိုလုပ်နေတဲ့နိုင်ငံဖြစ်တယ်လို့ဥရောပကောင်းဆောင်တွေဘက်ကသတ်မှတ်ပေးဖို့အတွက်ဥရောပကိုရောက်နေတဲ့တရုတ်ဝန်ကြီးချုပ်လီကဲချင်းကစူးစမ်းနေပါတယ်။ဒါအပြင်ဥရောပကိုအလုံးအရင်းနဲ့ဝင်နေတဲ့တရုတ်ကုန်တွေအပေါ်တင်းကျပ်မှုတွေဖြေလျှော့ပေးဖို့အတွက်ကိုလည်းဆွဲဆောင်ကြိုးပမ်းနေပါတယ်။တရုတ်လုံ C919 အမျိုးအစားခရီးသည်တင်လေယာဉ်တွေဟာဥရောပလေကြောင်းပြန်တန်းရေးစည်းကမ်းချက်တွေနဲ့ကိုက်ညီပါတယ်လို့ဥရောပသမဂ္ဂကအတိအမှတ်ပြုပေးဖို့လည်းတရုတ်ဝန်ကြီးချုပ်လီကဂျာမနီနိုင်ငံရောက်နေစဉ်မှာတိုက်တွန်းခဲ့ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံတွေဘက်ကအမြင်ကောင်းစေဖို့နဲ့ဥရောပယင်းနှီးမြှုပ်နှံမှုတွေပိုလာအောင်လို့တရုတ်အစိုးရကကန့်သတ်ချက်တချို့ကိုပြောင်းလဲပြင်ဆင်ခဲ့ပေမဲ့တကယ်တမ်းလက်တွေ့မှာအကောင့်ထဲပေါ်မှုမရှိသေးဘူးလို့ဘေကျင်းမြို့တော်အခြေစိုက် Gavagol Dragonomic သုတေသနအဖွဲ့ခေါင်းဆောင် Thomas Gatley ကပြောပါတယ
်။ We've seen some measure in the form of the revised negative lists slowly subsector by subsector.
နိုင်ငံယင်းနှီးမြှုပ်နှံမှုတွေကိုအစိုးရကဖွင့်ပေးနေတယ်ဆိုတာမျိုးပြနိုင်ဖို့ပြင်ဆင်သင့်တယ်လို့ထောက်ပြကြတဲ့စည်းရင်းတွေကတချို့ကိုကဏ္ဍတစ်ခုပြီးတစ်ခုဖြည်းဖြည်းချင်းပြောင်းလဲပြင်ဆင်ခဲ့တာတွေ့ရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေဖယ်ရှားလိုက်ပြီလို့ဆိုတဲ့နေရာတွေမှာလုပ်ငန်းလုပ်ဖို့ကြိုးစားတဲ့အခါအရင်အတိုင်းကန့်သတ်မှုတွေရှိနေတာကိုနိုင်ငံကုမ္ပဏီတွေကြုံတွေ့ကြရပါတယ်။အဲ့လိုပြဿနာမျိုးတွေဆက်ပြီးကြုံနေရတယ်လို့နိုင်ငံကုမ္ပဏီတွေကပြောနေကြပါတယ်။
2016ခုနှစ်တုန်းကတရုတ်အစိုးရကစီးပွားရေးကြားခံပေးတဲ့အစီအစဉ်တွေကိုလုပ်ခဲ့တာကြောင့်တရုတ်ကဥရောပလုပ်ငန်းတွေလည်းစီးပွားရေးတိုးတက်ခဲ့ပါတယ်။ဒါပေမဲ့အကျွေးပြန်ဆက်နိုင်ခြင်းမရှိသူတွေအပေါ်ငွေချေးငှားမှုကိုတရုတ်အစိုးရကနှိမ်နှင်းနေတဲ့အတွက်2019ခုနှစ်စပိုင်းတွေကဆက်လို့ငွေချေးလက်ပတ်မှုတိတိတသားကျဆင်းသွားခဲ့ပါတယ်။ဒါဟာစီးပွားရေးလုပ်ငန်းတွေအတွက်စိုးရိမ်စရာဖြစ်ပါတယ်။နိုင်ငံခြားစီးပွားရေးလုပ်ငန်းတွေအတွက်နောက်ထပ်စိုးရိမ်စရာတစ်ခုကတော့တရုတ်လုပ်ငန်းတွေအနေနဲ့2025ခုနှစ်မတိုင်ခင်ရှေ့ပြေးနည်းပညာတွေကိုအသုံးပြုကြဖို့တရုတ်အစိုးရကအကောင့်ထဲပေါ်ဆောင်ရွက်နေမှုဖြစ်ပါတယ်။တရုတ်ကုမ္ပဏီတွေရဲ့စမ်းသစ်တီထွင်မှုတိုးလာတဲ့အပေါ်ဥရောပကုမ္ပဏီတွေကလည်းအသိအမှတ်ပြုကြပါတယ်။ဒါကိုစိန်ခေါ်မှုတစ်ခုလိုမမြင်ပဲအခွင့်အလမ်းတစ်ခုလိုမြင်သင့်တယ်လို့စီးပွားရေးမဟာဗျူဟာကျွမ်းကျင်သူတွေကပြောကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေ့နနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00အထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုတ်လွှင့်နေပါတယ်ကျမတို့ရဲ့အစီအစဉ်ကို Radio Internet Website နဲ့ Facebook ကနေတိုက်ရိုက်နားဆင်နေကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ွက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
ခွဲချက်နဲ့မခွဲချက်ဘူးဆိုတာတဲ့ကျွန်တော်ရဲ့လုံခြုံမှုကိုအဓိကစာရင်းသားတွေရဲ့လုံခြုံမှုလုံခြုံရေးအကျိုးပြရမှာအရေးကြီးပါတယ်ဒီမှာအခုကလုံခြုံမှုရှိဘူးကျွန်တ
ော်နေဆက်သတင်းတော့တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုထုတ်နေတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သွေးလွန်တုတ်ကွေးအဖြစ်များလာတဲ့အကြောင်းကိုပြောပြထားတဲ့ကျန်းမာရေးကဏ္ဍကိုလည်းတင်ဆက်ပေးမှာပါအခုတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီနေ့မနေ့တွင်ပြမယ့် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက THE the BUCK the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး STOPS stops ကရတာ HERE here ကဒီနေရာမှာဆိုတော့ဇကုထုံရဲ့လုံကောက်အဓိပ္ပာယ်ကတော့ဒီနေရာမှာသမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပါစီဘကဒီနေရာမှာဘက်ခေါ် knife ဆိုတဲ့တမင်ကြိုနဲ့လက်ကင်လုတ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါလေအဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘက်ခေါ် knife တမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါလေဒါကြောင့်မို့ဘက်ခေါ်အတူကိုဘက်ဆိုပြီးတော့သုံးတာဖြစ်ပါလေidiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် the buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုညှိညွှန်းပြောဆိုတာဖြစ်ပါတယ်ဒီအသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထာကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့ရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုညှိနှွမ်းခဲ့ပါလေဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops hereNo one else can do the deciding for him. That's his job.
သမရဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပေးနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတ်တန်းတင်ဆက်နေတဲ့အင်္ဂလိပ်စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။
မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုဆွတ်ဆွဲချက်တွေလိုပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးပမ်းမှုတွေခက်စိတ်စိတ်တွေ့လာနေရပါတယ်။ဒါပေမဲ့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်တရားအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကိုးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲ။အမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှိနေနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမိရဲ့လူတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိများဖို့ဖိတ်ခေါ်ပါရစေ
ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကထိုင်းရဲ့ဒီလိုက်စီစဉ်ကကြိုတင်ပါရစေ။
စနေနေ့ညတိုင်းရိုက်လေးလိုင်းစီစဉ်မှာ VOA မြန်မာပိုင်းပရိသတ်တွေရဲ့အမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ထုတ်လွှင့်မယ့်ကျန်းမာရေးကဏ္ဍမှာတော့သွေးလွန်တုပ်ကွေးအဖြစ်များလာတဲ့အကြောင်းကိုတင်ပြထားပါရစေ။မြန်မာနိုင်ငံမှာသွေးလွန်တုပ်ကွေးဒီနှစ်ထဲမှာကတ်ယောဂါပုံစံမျိုးအဖြစ်များလာပြီးသေဆုံးမှုလည်းများလာတာမို့အထူးဂရုပြုကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါရစေ။အထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းဆိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ထူးထူးသမားတော်ကြီးဒေါက်တာမင်းဆိုးခင်ဗျာမြန်မာနိုင်ငံမှာဒီနှစ်ထဲသွေးလွန်တက်ကွေးအဖြစ်များလာတာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်တုန်းကတော့ဘာကြောင့်ဒီနှစ်ထဲအဖြစ်များလာတာရဲ့နောက်အဖြစ်နဲ့အောင်ဘယ်လိုလုပ်တင်တာနဲ့သေဆုံးမှုလည်းနဲ့အောင်ပေါ့နော်သတိပြုရမယ့်အချက်တွေကိုရှိပြုရအဖြစ်ပြောခဲ့ကြတယ်ပေါ့ဆရာရဲ့အဲ့ဒီတော့ဒီတစ်ခေါက်မှာဒီတည်ဆင်းမှုနည်းအောင်သတိပြုရမယ့်အဆင့်တွေကိုအဆင့်စီအသေးစိတ်ပြောအောင်ဆရာရဲ့အဲ့ဒီတော့ပထမအဆင့်ဖြစ်တဲ့သွေးလွန်တုပ်ကွေးစဝင်တဲ့အဆင့်ကိုစပြောပြပေးပါလားဆရာ
။တန်ကြီးကြီးကတုပ်ကွေးဖြစ်တဲ့အဆင့်ကတော့စားတုပ်ကွေးလိုပါပဲ။ဒုတိယအပြင်းချမယ်။အပြင်းထန်ကောင်းကင်နဲ့ပထမအဆင့်နဲ့ဒီကောက်ခဲ့မယ်။ပြုတ်မယ်အမ်းမယ်။နောက်ခံနာကောက်ပါလို့ရှင်။အမီဆက်ကလေးတွေပေါ်လာတတ်ပါလား။ဘယ်လိုမပေါ်လာဘူး solution လေးပဲ။စံတလူရ။နောက်ပြေဒီပုံတိုင်းကရီးယားနဲ့လက်မောင်းဖလုံးနှိပ်ပြီးတော့ခဏထားလိုက်မယ်ထားမယ်ဆိုတော့မိနစ်20နောက်ထားကြည့်လိုက်မယ်ထားကြည့်တဲ့အခါကျလို့ရှိရင်လက်မပတ်လေပေါ်ပိုင်းလေးမှာအမီဆက်ဆက်ဆက်ဆက်ရဲ့ပေါ်လို့ရှိရင်ဒါဟက်ဆက်ပေါ်တဲ့ကျေလို့ရအဲ့ဒါတော့ဒီတန်ကြီးဖြစ်ပါသုံးပြီးဖြစ်တဲ့အကျိုးပဲပေါ်တဲ့လူတွေကအဲ့အဆင့်ကိုပဲစလုံးပြီးတော့ကျန်ကောင်းထွက်ကြတယ်သူကရှားတဲ့ကာလသုံးရက်ကနေ9ရက်လောက်ရှားတော့ပြီးတော့နန်းထားပြီးကျန်ကောင်းသွားတယ်ကြာအဲဒါမျိုးလည်းလေအဖြစ်ဒီမှာကြားတဲ့အခါကျတော့အဲ့လိုပုံစံနဲ့ဘာလို့ဆက်ဖြစ်သွားတယ်လဲဆိုတွေးရတဲ့အချိန်ကိုနောက်ရှော့ဝင်တဲ့အချိန်ကိုကြောက်ကြောက်သွားတော့အဲ့ဒါကြောင့်ဘာနဲ့ဆက်လဲဆိုတော့ဒီကိုကအားစနစ်နဲ့ဆက်တယ်သူတွေကိုကအားကောင်းနေပြီဒီမှာဆီလို့ရှိရင်ပင်ကြီးပါရဆိုရင်ဆိုရင်ကိုကနာတုံ့ပြန်မှုကတော့မထက်ပို့ဖို့လုံးဝတော့ဆိုရင်ပင်ကြီးရောရရှိပါ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီဒုတိယအဆင့်ဖြစ်တဲ့ဒီသွေးယူတဲ့အဆင့်မှာရောဆရာကြီးဘယ်လိုနေထားရှိလဲ
ဟုတ်တယ်နီးဆက်မလို့ကြည့်ပြပါသွေးယူတဲ့အဆင့်ဆိုလို့ရှိရင်ဘာဖြစ်လာလဲခုနလက္ခဏာလေးအပြင်နှာခေါင်းတစ်ဖုံးလို့ခန္ဓာကိုယ်ကမှသွေးယူစုလို့ဖြစ်ပေါ်လာဒီအရေကောင်းကအနေသက်တွေပေါ်နေမှာကောက်သူသွေးလေးအန်နေနှာခေါင်းကိုယ်ယူနေတစ်ဖုံးလေးကသွေးယူထွက်လာမယ်အဆင့်ဆိုလို့ရှိရင်တော့ဆရာကောင်းလာပါပြီအပြင်ကိုသွေးထက်ဆိုလို့ရှိရင်အုံနာမယ်သွေးယူပြီးဖြစ်ပြီးတော့ဒါအတက်အမြင်ဆုံးဆုံးနိုင်ပါအဲ့ဒီဆိုလို့ရှိရင်တော့သိရင်ကိုအမြင်တင်ပြီးတော့ကုသမှုခင်ဖို့ကောင်းပါပြီ
။ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီနောက်တစ်ဆင့်ပေါ့နော်ဒီသွေးလွန်တဲ့အဆင့်ဒီသွေးလန့်တဲ့အဆင့်ပေါ့ဆရာနော်အဲ့ဒီအချိန်လေးရောက်ရောဘယ်လိုနေထားရှိလဲဆရာ
။ Swinging shock ဆိုတော့သွေးလန့်တဲ့အဆင့်အဲ့တော့သွေးလန့်တဲ့အဆင့်ကိုမရောက်ခင်သွေးလန့်ခင်ဒီအနေထားမျိုးမှာဘယ်လိုမျိုးတွေ့ရလဲဆိုရင်တွေ့ခုံလုံးနေရတာ။နောက်သွေးခုံလုံးဆန်းကျင်တာတစ်ခါကျရင်အဆင့်ကိုစံကုန်မမိတတ်တာမျိုးရှိတယ်ဆရာ။အဲ့ဒီသွေးဖြည့်ရနေရတဲ့ခါကျတော့ဟုတ်ကဲ့အဲ့ဒီအစားစားလာပြီးတဲ့အခါမှာခြေလှယ်လည်းအစ်ဆက်လာပြီးတာတွေးလိုက်နေပြီးဆိုတော့အမှန်နဲ့အဆင့်ကိုတော့ပြီးဆိုတော့တွေးခုံလုံးနဲ့တွေးခုံနဲ့တိုင်းကြတော့ဟိုတက်ပြီးတော့ဖစ်ကြတော့တက်မယ်ဒီကလေးလေးနဲ့အဲ့လိုမျိုးဖြစ်တာပါအဲ့တော့ဒီခုနပြောတဲ့တွေးရတဲ့အဆင့်နဲ့တွေးတဲ့အဆင့်ဆိုလို့ရှိရင်တော့တွေးဖို့အချိန်မီကြောင်းလာမကြောက်ရင်အဆင့်လေးဆုံးတော့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုလို့ရှိရင်ပြည့်စုံကုသမှုအောင်ဆရာကြီးဘယ်လိုထိအောင်လုပ်ပေးနိုင်မလဲ
။ဆရာကြီးလို့ရှိရင်ဒီဘက်တက်ဆရာကြီးဒီမော်တိုက်ဟင်းဆရာတို့လည်းပဲသွေးလျုံစီးမှုကိုဖြစ်စေတတ်တဲ့အက်စပရင်တို့ဖက်ဖလိုတို့ဒါကလိုဖနစ်တို့အဂျူဘရဖင်တို့အက်စလက်တို့အလက်ဇန်တို့ဆိုရင်အဲ့လိုမျိုးစီးမှုတွေပေါ့မတိုက်သင့်ပါဘူး။ဒီကနေ့ကျန်သူတို့ကိုရှိပြီဆိုလို့ရှိရင်ခဏတည်းအရေးကြီးနေတော့တဲ့အနာပြူတာလည်းရှိတာပါအဲ့ဒါအချာကြီးတဲ့အခါကျတော့ရေဆက်ပုံစံနဲ့ခြေပိုင်ခြေပိုင်အဲ့ဒါကြိမ်သစားယူနေရတာ။ဒီအချာကြီးပြီးတော့တက်လာကလေးတွေကပက်တက်ညာသွားဖြစ်။အဲ့လိုအချာကြီးတက်လို့ရှင်ကအချာအောင်ချင်းရေဘက်တိုက်ပြီး ဒီအခါကျလို့ချင်းပါစတမောဆုံးရက်ထည့်ဒီတပတ်တက်တာလို့ဆိုလို့ချင်းတော့ဆင်းလို့ပါပြီးတုံးဒေါင်းလို့ဒါရစီပင်လို့နဲ့အဲ့လိုမျိုးတက်ဖို့လိုပါတယ်။နောက်ပြည့်တဲ့ရှင်ကိုဆုံးပြီးတော့ပြီးခုခုနအထက်မှာပြောကြခဲ့တဲ့ပြဿနာတွေကိုပြီးအောင်စူးစမ်းအောင်ဒီသိခုံလုံးသိပေါင်းကြီးအထက်ရှင်လုံးလုံးနိုင်ဝတ်တစ်ခါဒေါင်းလို့တစ်နာရီတစ်ခါဖတ်တာဖို့လိုပါတယ်။အထူးသဖြင့်ဖြားတာတတိယနယ်ပြဿနာရက်တွေအရေးကြီးတယ်။အဲ့ဒီရက်တွေမှာတော့တွေးလန့်တယ်။အဲ့တော့ကလေးအဖြာပြီးလေသာဒီတချမ်းကြလို့ရှင်ကျောင်းလေးကြောက်တယ်လို့ဟောဒီပြေအဖြာကြောက်လို့ရှင်ကျင်းလက်ဖြစ်နေတဲ့အတွက်ကြောင့်ကျောင်းဝင်နေကြောက်တယ်လို့ဟုတ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဒီယောဂမဖြစ်ခင်ဟိုကြိုတင်ကာကွယ်တဲ့အနေအထားရောဘာတွေလုပ်နိုင်သေးလဲ
ခုနကကျွန်တော်အထက်မှာပြောလို့ကာကွယ်တဲ့နေရာညာရှိတယ်အထက်မှာဆိုရင်ဆက်ပိုင်းအကစားကိုညှိထားတာဆိုထုတ်တဲ့အတူကောင်လေးတွေရှိပါအဲ့ဒါတော့ရှင်နေနေရင်းနဲ့ပတ်သက်လို့ဖုံးသွင်းလေးစိတ်လောင်ထောင်ခတ်ဖွင့်ညှုပ်ချင်းမှုတင်တော့အဲ့လိုမျိုးရတာရှိပါသာပုဂ္ဂိုလ်ကတော့ခုနကျွန်တော်ပြောခဲ့တဲ့ဒီရည်စည်ချက်တွေသွလွန်ထားတဲ့မှာရည်စည်လို့ဒီဦးရည်တော်တဲ့နေရာတွေမှာရှင်းနေမဝင်နိုင်အောင်ရှင်းမှုနဲ့အောင်ပုံကဖုံးဖို့ပြည်ကတော့တုံဆိုတာကျတော့ဒီရည်စည်ကိုဒီဦးရည်ဒီညောင်းဦးရည်ဘာလို့ကဒီဝကြခဏဖြည့်ကျော်ပြီးတုံလေးပြင်ကိုကောက်ပါအထူးသဖြင့်တုံးရက်တစ်ခါတုံးပိုကောက်ပါတော့လေဒါကကျတော့အဲ့လိုမျိုးဖုံးလို့လည်းမရှိသေးဘူးတော့ညောင်းဦးရည်ဘာလို့ဖြစ်လို့ရှိရင်တုံးရက်တစ်ခါလေးပြီးဖို့တင်ပါဆိုတော့စိတ်ဒါဒီဒီဖက်ကြီးမဲ့သူတို့ပြောလို့လည်းမပေါ့တဲ့ဒီစင်းနဲ့စီးကြီးခဲ့ရတယ်။တော့ကျွန်တော်ကြောင့်အပောက်ခံကြတဲ့သူတို့ကျန်တဲ့ခါကျရေးထည့်တာလို့ရှိရင်အဲ့မှာလည်းသူကရေးကြည့်တဲ့ဆိုရင်ပြည့်ပြည့်ချင်တာပေါ့။အဲ့ဒီအရင်ဆက်စီးလို့ဒီစင်းစီးလို့ရင်းနေစီးလို့စားတစ်ခုလောင်းတဲ့။အဲ့ဒါကတော့ထောင်။ထောင်ဆိုတော့ကျတော့ကလေးတွေချင်းကဲစိတ်မခံရအောင်။နေလည်းကတော့အိမ်မှာဖြစ်လို့ဒီစင်းအောင်နေစိတ်။အမီနဲ့အမေအောင်လို့စားတဲ့အချိန်ဆောင်။တော့ကတ်ကတ်တော့ရေးစီပိုင်းထဲမှာဖြစ်တဲ့လောင်းတာကြီးပြည့်စုံခြင်းကတည်းကဒီစစ်တူတန်းတစ်ခါစစ်တူနဲ့ခတ်ထုတ်ကြည့်။နောက်ဖွင့်ဆိုတာတော့နေတွင်းမှာကလေးအောင်ခေါင်းစာဆင်းတဲ့တခါလေးဖွင့်တာ၊နေပိုင်းမှာဖွင့်တာ။ဒါဆိုတော့ပေါ်လို့ရှိရင်ချင်းခေါင်းနိုင်တော့။နောက်နှုတ်ဆိုတာတော့စိတ်ကြီးပတ်လက်မှာရှိနေရင်နဲ့နိုင်နေတာတော့ဆိုတော့အုံမှုခွက်တို့လို့စီခွက်တွေအဲ့ဒီလိုကြီး။ဒီအမြင်မျိုးဖို့နောက်ဂျင်းယောင်းဒီဒီလာပေါင်းတယ်။ဟုတ်ပါရှင်။စစ်စာအင်းထဲမှာရှိတဲ့ပြီးဘောကားဒီတမှာရှင်းအောင်နိုင်လေတဲ့တော့ကြောင့်မလို့သုတ်ပါခြင်းနဲ့အင်းကြီးအင်းကြီးတို့ရှင်းအောင်ထား။ဘုဆိုတာတော့ခုနရှင်းနေပြီဖြစ်နေရှင်စီတံတွေသိမှုပေါ်ကူတောင်းပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကာကွယ်ဆေးထိုးနိုင်တဲ့နေထားရောဘယ်လိုရှိပြီလဲဆရာကြီ
းခုနကကျွန်တော်တို့ကနေပတ်သက်လို့ကာကွယ်ဆေးပေါ်နေတာလေအဲ့ဒါကိုလမ်းကဆေးရလို့ခေါ်တယ်အဲ့ဒါဆိုသောတန်ကားကုန်ပြီဇေမာလာမှာမရှိဘူးမှာစပြီးတိုးသွင်းခဲ့ခုစလို့ဒီကဘာကျမ်းမယ်ဆိုကြီးကနောက်ဆက်ဆောက်ကနေဇေမာလာအတင်းနဲ့ကြည့်ပြီးတော့ကျွန်တော်တို့ကရောဂါဖြစ်ပေါင်းမှုများတဲ့နိုင်ငံမျိုးမှာတိုးသွင်းနိုင်ကြအောင်ပြင်ဆင်ထားတာဖြစ်ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
အခုဆက်လက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါရှင်။နေဆက်သတင်းထောက်တွေကစူးစီးတင်ပြထားပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မဆက်တရားစုပင်လုံးညီလာခံကျင်းပနေစဲမှာရှမ်းပြည်မြောက်ပိုင်းဒေသတွေမှာမြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်မူရာမုံတိုင်းကြောင့်ရခိုင်ပြည်နယ်အတွင်းထိခိုက်ပျက်စီးမှုတွေရှိခဲ့ရဆိုတာနဲ့နိုင်ငံရဲ့နေနေအပိုင်းခြားဟုသမျှဟာမိသည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ပေါ်တိုင်းနာနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်22ရာစုပင်လုံညီလာခံဒုတိယအကြိမ်စီဝေကျင်းပနေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေပါတယ်။မေလ30ရက်နေ့မနက်ဘက်မှာကြောက်မဲမြို့နယ်ပန်အမိုင်းကျေးရွာနဲ့ပန်လောကျေးရွာကြားမှာတအောင်းပလောင်တပ်ဖွဲ့ TNLA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မေလ24ရက်နေ့ကနေ30ရက်နေ့အထိနမ်ဆန်မြို့နယ်ကိုခိုင်မြို့နယ်ကြောက်မဲမြို့နယ်ဘက်မှာ၄ကြိမ်ထပ်မံတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးအရာရှိဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ် မေလ24ရက်နေ့မှာကချင်လူလတ်ရေးတပ်မတော် KNA နဲ့အစိုးရတပ်မတော်တို့အကြားကုခိုင်မြို့နယ်တမူးညံမြို့နယ်ခွဲမုံကြီးကွန်လုံလမ်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNA တပ်မဟာ6အရာရှိတဦးကပြောပါတယ်တန်လွင်မြင့်အရှိဘက်ကိုကန့်ဒေသမှာဆိုရင်မေ25ရက်နေ့ကတိုက်ပွဲကြီးငယ်ဖြစ်ပွားခဲ့တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကသတင်းထုတ်ပြန်ခဲ့ပါတယ်မြောက်ပိုင်းဒေသတိုင်းရင်းသားတော်လန်ရေးအဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကိုယ်စားလှယ်အဖွဲ့ဟာနေပြည်တော်27ရာစုပြည်လုံးညီလာခံမှာတက်ရောက်နေချိန်မှာတိုက်ပွဲဖြစ်ပွားနေရလဲဖြစ်ပါတယ
်။ရခိုင်ပြည်နယ်မှာဝင်ရောက်တိုက်ခတ်သွားတဲ့မိုရာမုံတန်းကြောင့်ရခိုင်ပြည်နယ်ကမောင်သောဘူတီတောင်စစ်သွေးမြောက်ဦးမြေပုံဘုန်းကျုံရသိပ်တောင်စတဲ့မြို့နယ်တွေမှာအဆောက်အဦတွေဖုံးတော်ကြီးကျောင်းတွေနဲ့စာတင်ကျောင်းတွေပျက်စီးခဲ့ရသလိုဆက်လေတွေလည်းနှိမ့်မြော့ခဲ့ပါတယ်။မုံသားကြောင့်ထိခိုက်တန်ရာရသူတွေကိုစေးရုံမှာတက်ရောက်ကူးတက်နေကြပြီမဲ့အသေးပြောက်စင်းကိုတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ပြည်နယ်ဆွေးရဖွဲ့ဝင်တွေကပြောပါရယ်အခုတိုက်ခတ်သွားတဲ့မော်ရာမုံသားဟာနှစ်ပေါင်း40ဆွဲအပြင်းထန်ဆုံးရခိုင်ပြည်နယ်မှာတိုက်ခိုက်တဲ့မုံသားဖြစ်တယ်လို့ရခိုင်ပြည်သူတွေကပြောပါရယ်ပြစ်စည်းဆုံးရှုံးမှုအလွန်များပြားတော့အတွက်ပြန်လည်ကယ်ဆယ်ရေးနဲ့နေရာချထားရေးအတွက်ရခိုင်ပြည်နယ်ဆွေးရဖွဲ့ကလည်းအရေးပေါ်စီဝေးတစ်ခုကိုမေလကုန်မှာပြုလုပ်ခဲ့ပါရယ်
ချင်းနိုင်ငံရေးပါတီများတပါတီအဖြစ်ပေါင်းစည်းနိုင်ရေးအတွက်တာဝန်ရှိတဲ့ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့အမြန်ဆုံးစ조사ဆောင်ရွက်ကြရန်ကလေးမျိုးအဆင့်ပါတီကော်မတီတွေကတောင်းဆိုလိုက်ပါတယ်ချင်းပါတီကြီးတွေဖြစ်တဲ့ချင်းတိုးတက်ရေးပါတီချင်းမျိုးသားဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီ၃ခုကကလေးမျိုးနယ်အဆင့်ကော်မတီခေါင်းဆောင်တွေဟာမေလ29ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်ပါတီပေါင်းစည်းရေးအတွက်တာဝန်အရှိဆုံးပုဂ္ဂိုလ်တွေဖြစ်ကြတဲ့ချင်းပါတီအသီးသီးကဥက္ကဋ္ဌတွေအတွင်းရေးမှူးတွေနဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေအနေနဲ့ကိုအတ္တကိုရှေ့တန်းတင်ခြင်းကြိုတင်သတ်မှတ်ချက်တွေထားရှိခြင်းနဲ့အချိန်ဆွဲမှုတွေမပြုတ်လို့ပဲပေါင်းစည်းရေးအောင်မြင်ပြီးမြောက်တဲ့အထိအမြန်ဆုံးကြိုးပမ်းဆောင်ရွက်ကြဖို့လိုတယ်လို့သူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်
ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TGB အဖွဲ့အစည်းကနေစာမြင့်ထားတဲ့မူရေးဆေးဝါးပါဝင်အချက်လေးချက်ကိုအဖွဲ့ဝင်သတ်သားတွေဖောက်ပြက်ရင်အပြင်းထန်ဆုံးရေးယူသွားမယ်လို့မေလ26ရက်နေ့မှာ TGB ကနေကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။အဆိုပါစာမြင့်ချက်တွေမှာဆိုရင်လက်နက်မှောင်ကိုရောင်းဝယ်ခြင်း၊မူရေးဆေးရောင်းဝယ်တယ်ဆောင်သုံးဆွဲခြင်း၊လူမောင်ကိုကူးခြင်းနဲ့တရားမဝင်ငွေစက်ကိုသူ့ကင်ဆောင်ခြင်းများလုံးဝမပြုလုပ်ဖို့ထုတ်ပြန်ထားပါတယ်။တိုင်းပြည်သားတဲ့ချက်တွေဟာအဖွဲ့အစည်းအမှရှိလာမှစိုးရိမ်တဲ့ပြင်လိုအပ်လာလို့ထုတ်ပြန်လိုက်တာဖြစ်ပြီးထိန်းချုပ်နေမြေအတွင်းမှာဖြစ်လာရင်ထိရောက်စွာရေးယူသွားမှာဖြစ်တယ်လို့ DKPA ဒုစီဥစည်းချုပ်ဒုက္ကူချုပ်ကြီးစောစတီကပြောပါတယ
်။မြန်နိုင်ငံရေးပါတီတွေပေါင်းစည်းနိုင်ရေးအတွက်ပါတီချင်းချင်းတိုက်ရိုက်တွဲဆောင်ပြီးဆွေးနွေးသွားမယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။မြန်ပါတီပေါင်းစည်းရေးအတွက်ကြိုးပမ်းနေတဲ့ပါတီပေါင်းစည်းရေးညီနိုင်ရေးအဖွဲ့ဖြတ်သိမ်းလိုက်ပြီးနောက်မှာတော့ပါတီတွေအချင်းချင်းတွဲဆောင်ဆွေးနွေးကြဖို့ကြိုးပမ်းလာတာပဲဖြစ်ပါတယ်။ပါတီအချင်းချင်းတွဲဆုံဆွေးနွေးနိုင်ဖို့အတွက်မွန်အမျိုးသားပါတီဘက်ကကိုယ်စားလှယ်၃ဦးကိုလည်းရွေးချယ်ထားပြီးဖြစ်ပါတယ်။ထို့အတူမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီဘက်ကလည်းအချင်းချင်းတွဲဆုံဆွေးနွေးဖို့အမြဲတမ်းတကားဖွင့်ထားတယ်လို့ပါတီတွဲဖက်အတွင်းရင်းမူနိုင်စန်တင်ကပြောပါတယ်။မွန်နိုင်ငံရေးပါတီတပါတီရဲ့ဖြစ်ဖို့တန်ကြတော်တွေမွန်ပညာရှင်တွေနဲ့မွန်ပြည်သစ်ပါတီကကိုယ်စားလှယ်တွေပါတီပေါင်းစည်းညီနိုင်ရေးအဖွဲ့ဖွဲ့ပြီးတော့ကြိုးပမ်းလာခဲ့ပေမဲ့ညီနိုင်လို့မရတဲ့နောက်ဆုံးအနေအထားမှာပေါင်းစည်းရေးအဖွဲ့တွေကိုဖျက်သိမ်းလိုက်ပြီးနောက်ပါတီအချင်းချင်းတွဲဆုံညီနိုင်သွားဖို့အနေအထားရှိနေပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ21ရာစုပင်လုံညီလာခံဒုတိယကြိမ်အစည်းအဝေးမှာဆွေးနွေးခဲ့ကြတဲ့နိုင်ငံရေးအစုအဖွဲ့လိုက်ဆွေးနွေးတဲ့အချက်တွေထဲမှာထည့်သွင်းထားတဲ့နိုင်ငံတော်၏နေမည်အပိုင်းခြားဟုသမျှဒီနိုင်ငံတော်မှမြည်သည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ကိုထည့်သွင်းဖို့တိုင်းသားနိုင်ငံရေးပါတီတွေအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေကနေကန့်ကွက်မှုတွေရှိနေကြပါတယ်။ခွဲမထွက်ရဆိုတဲ့ကန့်သက်ချက်ပေါ်တိုင်းသားခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါတယ်။
လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရတိုင်းရင်းသားတွေအတွက်လုံခြုံမှုအားနည်းနေတဲ့အတွက်အစိုးရအနေနဲ့တိုင်းရင်းသားတွေရဲ့ယုံကြည်မှုပိုရရှိအောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဥက္ကွန်ကောင်အောင်ခန်းကပြောပါတယ်
ခွဲချက်နဲ့မခွဲချက်ဘူးဆိုတာကျွန်တော်ရဲ့လုံခြုံမှုကအဓိကတိုင်းရင်းသားတွေရဲ့လုံခြုံမှုလုံခြုံရေးအကြံပြမှာအရေးကြီးပါတယ်ဒီမှာအခုကလုံခြုံမှုရှိဘူးကျွန်တော်တိုင်းရင်းသားတွေ mindset စီးနင်းပြီးမှပဲလုပ်တဲ့ဒီပေါ်ကြီးရရပညာကြီးရရလူဦးရေဝါမျိုးရရခံရတယ်ဒါကြောင့်ကျွန်တော်ကဒီအရုံးလုံခြုံမှုဘယ်လိုမျိုးလုပ်မလဲ အဲအဓိကတော့စစ်တပ်ကနေတော့တနက်နေ့ဒါမျိုးကြီးမှအုပ်ချုပ်နေတဲ့အပိုင်းဖြစ်တယ်။ဒါကြောင့်အဓိကကတော့စိန်းသားလူစုပြည်လုံးရဲ့စိတ်တပ်ပြာအခုတကွအရှင်ပြင်းနေခိုင်ရေးဆိုတဲ့အပေါ်မှာရင်းချင်းလာအောင်ပြုလုပ်ပြီးရတယ်
နိုင်ငံတော်ရဲ့နေမြေအပိုင်းချဟုရမြဟာမြေသည့်အခါမှာခွဲမထွက်ရဆိုတဲ့မူဝါဒကိုထည့်သွင်းပြသမယ်ဆိုရင်1948ခုနှစ်ပင်လုံစာချုပ်ပင်လုံဂရိကူဝပင်လုံစိတ်ဓာတ်တို့ကိုလုံးဝစန့်ကျင်နေတာဖြစ်တယ်လို့ SNLD ပါတီတွဲဖက်ထွေထွေတွင်းရေးမှုနှင့်ဆိုင်းကျော်ညို့ကပြောပါတယ
်ပင်လုံပြောတဲ့အချိန်မှာဟိုပင်လုံစိတ်ဓာတ်တခုလည်းပြောလို့မရဘူးပင်လုံဂရိကူဝတွေရှိတယ်ပင်လုံစာချုပ်ရှိတယ်ဒီမှနဲ့ပေါင်းရင်တန်းတူရေဖြစ်ရမယ်ခွဲထွက်ခွင့်ရှိရမယ်ဆိုတဲ့ကိစ္စနဲ့
ခွဲထွက်ရေးခွဲမထွက်ရေးပြဿနာဆက်ပင်လုံရဲ့အနှစ်သာရကိုဖော်ကျူးရမှာဖြစ်တယ်လို့ဥပဒေထောက်ကူပြုကိုရက်တီဆောင်သူလူကိုရေးရှိနေဦးအောင်သူကအခုလိုထောက်ပြပါဗါ
းပင်လုံစာချုပ်ရဲ့အနှစ်သာရတွေတိုင်းနိုင်ငံတွေမှာကိုယ်ပိုင်ဥချုပ်ခွင့်ရရင်တော့အပြည့်ရှိစီရနေဆိုတာတကယ်ရှိခဲ့တယ်လားဒုတိယချက်ကဒီလိုရှိနိုင်ငံကြီးတွေမှာရတဲ့ယူစီခွင့်အရေးတွေကိုပြရမယ်ဆိုဒုတိယချက်ဒီအချက်တွေနဲ့အညီရှိရလားဆိုတော့ကြည့်ဖို့ပဲ
တိုင်းသားတွေအနေနဲ့အမျိုးသားစစ်နိုင်ငံဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတာရဲ့ပြည်သူလူထုရဲ့သဘောထားမြင်တွေရယူနိုင်ခြင်းမရှိသေးတာရဲ့ပြည်နယ်သီးသီးမှာရှိတဲ့ခြားဖွဲ့စည်းတွေကလည်းယနေ့ပြောင်းလဲနေတဲ့နိုင်ငံရေးဖြစ်စဉ်တွေပါဝင်လာနိုင်ခြင်းမရှိသေးတဲ့အတွက်နိုင်ငံတော်ရဲ့နေမြေပိုင်းခြားဟုသမျှဟာနိုင်ငံတော်မှမြေတိခါမှခွဲမထွက်ရဆိုတဲ့အချက်ကိုဆွေးနွေးဖို့သဘောထားပေးဖို့အခက်အခဲဖြစ်နေတယ်လို့တိုင်းသားခေါင်းဆောင်တွေကလည်းသုံးသပ်ထားပါတယ်
ဆက်ပြီးတော့ရှမ်းမြူသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမပြုလို့ရသေးပဲပြည်တော်စုငင်းကြီးညီလာခံခေါ်21ရာစုပင်လုံညီလာခံဒုတိယအကြိမ်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကအဲ့ဒီညီလာခံမှာဘာသဘောတူညီချက်မှလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ကြေညာထားပေမဲ့ပြည်တော်စုသဘောတူညီချက်မှာအစုအဖွဲ့အနေနဲ့လက်မှတ်ရေးထိုးလိုက်တာဘာကြောင့်မှလဲ RCSS SSA ရဲ့အတွင်းရေးမှူးသုံးငင်းကြီးဖော်ဆောင်ရေးဗဟိုကော်မတီဝင်ဒုတိယဗိုလ်မှူးကြီးဆိုင်ငုံကိုနိုင်ရီဟောင်ကနေဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင်
။ဟုတ်ကဲ့ RCSS အနေနဲ့ဒီပြည်ထောင်စုငင်းကြရဲ့ညီလာခံမှာလက်မှတ်ထိုးဘူးလို့အတိအလင်းထောက်ပြန်ထားပြီးတော့မှနောက်ပိုင်းကျတော့အစုအဖွဲ့အနေနဲ့လက်မှတ်ထိုးသွားတာတွေ့ရပါတယ်ရှင်။ဘာကြောင့်လဲရှင်
။အခုကအစုအဖွဲ့နဲ့လုပ်တယ်ဆိုတော့ဒီမှာတင်ကျွန်တော်တို့အစုအဖွဲ့ကြားမှာလည်းနားလည်မှုတွေအများကြီးလုပ်ရပါပဲ။တစ်ဖက်ကလည်းဒီ process ကြီးရက်မသွားအောင်အားလုံးကလည်းမျှော်လင့်နေကြတယ်လေဒီ process လေးလည်းမပြတ်ရအောင်ကျွန်တော်တို့ကြားထဲမှာလည်းနားလည်မှုတွေအချင်းချင်းလောက်ရတဲ့အနေထားမှာရှိပါတယ် short thing လောက်ရမယ့်အနေထားမှာရှိပါတယ်ဒီလိုကိုစားပြုတ်ပြီးထိုးသွားတဲ့အတွက်ကျွန်တော်တို့ရဲ့ရက်တိချက်ကိုတိခိုက်မှုဒါကျွန်တော်တို့ပြောပြတာဒီ process ရတာကျွန်တော်တို့ကဟိုလက်ခံရတဲ့အနေထားမှာရှိတယ
်အခုပြည်ထောင်စုသဘောတူစာချုပ်မှာအစုအဖွဲ့အရလက်မှတ်ရေးထိုးရကြတယ်ဆိုတာကဇနစ်တိုင်းရင်းသားဖွဲ့စည်းတွေရဲ့အမြင်ကအကောင်းမြင်လက်ခံတာကြောင့်လား
ကျွန်တော်တို့ဟိုအီယူကြားမှာလည်းအားလုံးသိတယ်ရှစ်ဖွဲ့ထိရှိတယ်ဒါပေမဲ့အရှစ်ဖွဲ့ကြားမှာလည်းအားလုံးကသဘောတူတယ်လားဆိုလဲသဘောမတူဘူးအားလုံးရှစ်ဆက်သွားနိုင်အောင်အတမင်းကပုံကလည်းပြောတယ်လေတီဟာကြီးကစိတ်ဆက်သွားဖို့လိုတယ်တခုခုချပြဖို့ဖို့လိုတယ်ဆိုတော့ရလက်လေးပေါ့နော်ဒီတစ်ချက်ပါပဲ
ဒီတော့ပြည်ထောင်စုသဘောတူစာချုပ်လဲလက်မှတ်ရေးထိုးပြီးဆိုတော့ပါဆက်လုပ်ဖို့ရှိလဲရှင
်ဒါပြည်တယ်နဲ့ကျွန်တော်တို့ရန်လူမျိုးလိုက်အမျိုးသားနိုင်ငံရေးအစဉ်ဆွေးနွေးပွဲကိုတခါတည်းလှုပ်ဖြစ်အောင်ကျွန်တော်စူးစမ်းနေတယ်အဲ့ဒီမှာရလာတဲ့လူထုရဲ့သဘောထားဆန္ဒတွေစုစည်းပြီးတော့မှနောက်လာမယ့်ညီလာခံမှာအကျိတ်နဲ့ဆွေးနွေးပြီးတော့ကျွန်တော်တင်ပြမှာဖြစ်ပါတယ
်မေလ24ရက်နေ့ကနေ29ရက်နေ့အထိနေပြီးတော့မှကျင်းပခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်မှာ UBDJC ကအဆိုပြုတင်ပြတဲ့ခေါင်းစဉ်ကြီး၅ခုကိုကန္တာအလိုက်ဆွေးနွေးခဲ့ကြပြီးအချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၁ကိုကိုယ်စားလှယ်တွေကနေသဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
21ရာစုပင်လုံညီလာခံဒုတိယအကြိမ်အစည်းအဝေးကျင်းပနေစဉ်တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားနေပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
내셋တင်တော့တွေစူးစီးတင်ပြနေတဲ့တိုင်းရင်တင်လှအစီအစဉ်ပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးမယ်ဆိုရင်အမြန်ဆုံးရောက်နိုင်တဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်စာလုံးပေါင်းကတော့ burmese@voanews.com ဖြစ်ပါတယ်ရှင်တယ်လီဖုန်းနဲ့ဆက်သွယ်မယ်ဆိုရင်ဖုန်းနံပါတ်က1-232-382-5554ဖြစ်ပါရဲ့ရှင
်အမ
American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်သောတာရှင်များခင်ဗျာ American သမ္မတ Donald Trump ရဲ့ပထမဦးဆုံးပြည်ပခီးစဉ်ရဲ့ဒုတိယမြောက်ရန်နာရာ Jerusalem မြို့တော်မှာ Israel နဲ့ American ပြည်ထောင်စုတို့ဟာဘလို့မှအနှောက်ရှက်ဖြစ်စီလို့မရတဲ့မိတ်ဆွေရင်းချာတွေဖြစ်တဲ့အကြောင်းသမ္မတကတည်တည်ချာချာထပ်လောင်းပြောကြားခဲ့ပါတယ်ကျွန်တို့ရဲ့ရှေ့အနာဂတ်မှာအခွင့်အလမ်းတွေမြောက်များစွာရှိပါတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်ဒါပေမဲ့ဒါရီနဲ့အတူကျွန်တို့မလွဲမသွေရရှိမှာကတော့တိုးတက်စီးပင်းတရားဖွံ့ဖြိုးမှုအကြမ်းဖက်သမားတွေကိုနှိမ်နှင်းတိုက်ခိုက်ချေမှုန်းရေးအီရန်ရဲ့ဒေသတွင်းမှာအကြမ်းဖက်လုပ်ရက်တွေချင်းချောင်မှုတွေကိုရင်ဆိုင်ရေးအဆရှိတာတွေပဲဖြစ်ပါတယ်ဒီတာရင်းမှာအရင်ကထက်ပိုးပြီးတော့ငင်းချမ်းတရားဝါပြောတဲ့အနာကဖြစ်ပေါ်လာရစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတထရန့်ကပြောပါတယ်။ဆော်ရီအာရေဗျာနိုင်ငံမှာရောက်ရှိစဉ်တွေ့ဆုံခဲ့တဲ့ခေါင်းဆောင်တွေအားလုံးလူလူက ISIS အပေါ်သူတို့ရဲ့စိုးရိမ်မှုတွေနဲ့အီရန်နိုင်ငံအနေနဲ့ဩဇာအာဏာအရှိန်အဝါပြန်ရလိုတဲ့ဆန္ဒပြင်းပြနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံအနေနဲ့အရှိအလက်ပိုင်းဒေသမှသာမကကမ္ဘာတဝန်းတပ်ဖြတ်မှုတွေတွေးထွက်တန်ယုံမှုတွေဖြစ်စေတဲ့အကျန်းဖဲ့ဝါဒအမြင့်ပြတ်အောင်ကြိုးပမ်းအားထုတ်တဲ့မြေကြီးနိုင်ငံကိုမဆိုကြိုးစိုးအားပေးကူညီသွားမှာဖြစ်တဲ့အကြောင်းပြောပါရယ်သမ္မတထရန့်ကသူ့အနေနဲ့မဟာမိတ်ပူးပေါင်းဆောင်ရွက်မှုပုံစံတစ်တခုကိုယုံကြည်မှုရှိကြောင်းထပ်မံပြီးတော့ပြောကြားပါရယ်တခုကတော့ဒေတာကြီးတခုလုံးလုံခြုံစိတ်ချမှုရရှိစေပြီးအမေရိကန်ပြည်ထောင်စုနယ်တကွကဘာကြီးတခုလုံးကိုအေဂျင့်တရားဝါပြောမှုကိုပေးတဲ့အထိဆောင်ချင်းပေးနိုင်လိမ့်မယ်လို့ယုံကြည်ထားကြောင်းပြောပါတယ်။အဲ့ဒီထဲမှာအစ္စရေးနဲ့ပါလက်စတိုင်းတို့ကြားညီညာရေးကြိုးပမ်းမှုအတိတ်တည်းလည်းပါဝင်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လှုပ်ဆောင်ပေးနိုင်သမျှနီလန်အားလုံးနဲ့အကူအညီပေးဖို့အတွက်အစဉ်သင့်ရှိနေပါတယ်လို့သမ္မတထရန့်ကပြောပါတယ်။ကျွန်တို့အနေနဲ့အစ္စရေးနိုင်ငံတို့ကြားမှာနက်နက်ဆိုင်ဆိုင်ခိုင်မြဲရှိကြတဲ့မဟာမိတ်ဆက်ဆံရေးဟာရှေ့ဆက်ပြီးတော့လေပိုမိုတိုးတက်ခိုင်မာနေမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုယာရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကို Dr. Kim မျိုးသက်ကပြောပြမှာပါရှင်။
အမေရိကန်ပြည်ထောင်စုကအရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကလက်မှတ်ရေးထိုးခဲ့တဲ့ဥရုယာသီဆိုင်ရာပါရီသဘောတူညီချက်ထဲမှာမပါဝင်တော့ဘဲနှုတ်ထွက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကချက်သပရီးနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့အခွန်တန်းတွေအကျိုးရှိစေမဲ့သဘောတူညီမှုအတိတ်ရောက်ညှိနှိုင်းမှုတွေလှုပ်ဆောင်မှုစ조사မယ်လို့လည်းပြောပါတယ်။ဥရုယာသီပြောင်းလဲမှုတိုက်ဖြတ်ရေးပါရီသဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့အမေရိကန်သမ္မတဆုံးဖြတ်လိုက်တဲ့အပေါ်မှာဥရောပခေါင်းဆောင်တွေကစိတ်ပြတ်ကြောင်းတုံ့ပြန်ပါတယ်။ဒီကြေညာချက်ကအာရော့သွားစေတဲ့အထက်ထိတ်လန့်သွားစေခဲ့တယ်။လွတ်လပ်သွားတဲ့ဥဆောင်ထဲမှာဥရောပနဲ့ကမ္ဘာတဝန်းဆုံးဖြတ်ချက်ခိုင်မာတဲ့မိတ်ဆွေနိုင်ငံတွေကအစားထိုးဥဆောင်သွားဖို့အဆင်သင့်မယ်လို့ EU ရဲ့ဥရောပရာသီဥတုတိုက်ဖြတ်ရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။ပြီးခဲ့တဲ့6ရက်အတွင်းဘင်္ဂလားပင်လယ်အော်ဒေသမှာတိုက်ခိုက်ခဲ့တဲ့ cyclone mora ကြောင့်အနည်းဆုံးကလင်းငယ်ပေါင်း 1.3 သန်းလောက်ရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ UNHCR ကသတိပေးပါတယ်။ UNHCR ကမြန်မာနိုင်ငံမှာရခိုင်နဲ့ချင်းပြည်နယ်တွေကပျက်စီးဆုံးရှုံးမှုတွေလိုအပ်ချက်တွေနဲ့ပတ်သက်တဲ့အချက်လက်တွေရှာဖွေစုဆောင်းပေးတဲ့အပြင်ရေသန့်ဆေးတွေ plastic ပုံးတွေနဲ့တာပေါင်လင်းစတွေဖြန့်ဝေပေးနေပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တောင်ဘက်ဇင်ကန်ဟိုတယ်ကြီးတွေစားတောက်ဆိုင်တွေကက်ဆင်နိုဖျော်ဖြေရေးရှိတဲ့ Resort World Manila မှာတောက်ကြံတဲ့အစောပိုင်းကတနတ်သမားတစ်ယောက်ကဧည့်သည်နဲ့ဟိုတယ်ဝန်ထမ်းတွေကိုတနတ်နဲ့ပြစ်ခတ်ခဲ့ပါတယ်။အနောက်အာဖရိကဒေသခံတွေလေပြင်းကိုသွားဖို့ကြိုးစားတဲ့ရွှေပြောင်းအခြေချသူတွေရဲ့ကားဟာဆာဟာရာတဲကန္နာရဲမှာရှိတဲ့နီဂျေးနိုင်ငံမြောက်ပိုင်းကပြတ်သွားခဲ့တဲ့နောက်ရွှေပြောင်းသူ40ကျော်လောက်ရေငတ်တည်ဆုံးခဲ့ရပါတယ်
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။သောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.